Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-32-58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။Republican သမ္မတလောက်ဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယန်အပါအဝင်ပါတီထွင်းကပြောညံပြီးတော့ထိရရအလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုသူမရတာသူ့အတွက်ပိုတော့ကောင်းသေးတယ်လို့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်။တခါဆီးရီးယားနိုင်ငံမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကိုချက်ချင်းရက်ဆိုင်ပါလို့ပုံရဟမကြီးဖရန်စစ်စ်ကဒီကနေ့ပဲပန်ကြားလိုက်ပါတယ်။ဖလက်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတော့အခြေသတင်းဘက်ထဲမှာတရုတ်နိုင်ငံကိုသွားရောက်ဖို့စီစဉ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကရခိုင်ပြည်နယ်မောင်တော်ရင်းနဲ့ပတ်သက်ပြီးတော့
And then they will be able to make a report on their findings until we know exactly what has been happening. I don't think it would be a good idea to make remarks.
တောင်းဆန်းစုကြည်ကခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ရမှာပါ။ဒါပြင်မောင်တော်ကနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြပေးသွားမှာပါ။မြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံတွေကိုပြန်နေရာချထားဖို့လှုပ်ထားတဲ့သတင်းကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကတင်ပြညာပေးသွားမှာပါရှင
်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ရန်အပါအဝင်သူ့ပါတီတွင်းကပြောညံပြီးထိထိရောက်ရောက်အလုံးမလုံးနိုင်တဲ့သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုတော့ကောင်းသွားနိုင်သေးတယ်လို့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်။ Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေကသူ့အပေါ်မှာအဆိုးမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံခြင်းကြဘူးလို့အင်္ဂါနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာထရမ့်ကပြောသွားပါတယ်။အမျိုးသမီးတွေကိုထရမ့်ရဲရဲဆိုင်ဆိုင်ပြောဆိုထားတဲ့2005ခုနှစ်ကဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican လွှတ်တော်အမတ်တို့ကထရမ့်ကိုထောက်ခံတော့မှမဟုတ်တဲ့အကြောင်းပြောဆိုတာတွေရှိလာခဲ့ပြီးတဲ့ရပ်ပိုင်းတွင်မှာပဲထရမ့်ကအခုလိုပြောဆိုလိုက်ကြပါအခုဆိုရင်သူ့ပေါ်မှာအတုံအောင်တွေမရှိတော့ဘူးသူလိုချင်တဲ့ပုံစံနဲ့အမေရိကန်ပြည်ထောင်စုအတွက်လွတ်လွတ်လပ်လပ်သူလုပ်နိုင်ပြီလို့လည်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာထရမ့်ကရေးသားထားပါတယ်အင်္ဂါနေ့ကမြောက်ကာရိုလိုင်းနားပြည်နယ်မှာလုပ်တဲ့လူထုစုဝေးပွဲတစ်ခုမှာသမ္မတဘရက်ခ်အိုဘားမားကတော့ဘယ်လိုလူမျိုးမှလက်မခံနိုင်တာတွေကိုပြောဆိုနေတဲ့ထရမ့်လိုလူစားမျိုးသမ္မတဖြစ်လာမှာကိုအကြီးအကဲရီပပ်ဘလစ်ကန်နိုင်ငံရေးသမားတွေကဘာကြောင့်ဆက်ပြီးတော့လူလာနေကြတာလဲလို့မေးခွန်းထုတ်ပြီးတော့ဝေဖန်သွားပါတယ်။ဒီတော့ထဲမှာပဲဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲဂျွန်ဖိုဒက်စတာကသူ့ရဲ့အီးမေးလ်တွေခိုးယူထိုးဖောက်ခံရတဲ့ကိစ္စမှာရုရှားနိုင်ငံပါဝင်ပတ်သက်နိုင်ခြေရှိတာကိုပြည်တော်စုအစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကစစ်ဆေးနေတယ်လို့ပြောပါတယ်။ဖိုရက်စတာရဲ့ကိုပိုင်အီးမေးလ်တွေထောင်ထဲကြီးအဖောက်ခံခဲ့ရပြီးတဲ့နောက် WikiLeaks website ကနေပြီးတော့သူ့ရဲ့အီးမေးလ်တွေကိုတောက်ကြနေတုန်းကစပြီးဖွင့်ချခဲ့တာဖြစ်ပါတယ်ရှင်
။ Republican သမ္မတလောင်း Donald Trump သာ American သမ္မတအဖြစ်ရွေးချယ်ခံရရင်နိုင်ငံတကာရှုထောင့်အမြင်အရဒါဟာ NDA ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာ Agency အကြီးအကဲကပြောလိုက်ပါတယ်။ဒုက္ခရင်ဆိုင်နေရသူတွေနဲ့တခါဒီနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုနည်းလမ်းတွေအသုံးပြုဖို့ဆိုပြီး Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ Zahi Raed El Hussein ကထောက်ပြဝေဖန်သွားပါတယ်လူကြိုက်များလာအောင်ပြောဆိုရတဲ့ Trump နဲ့ဒီ Dutch အမျိုးသားရေးဝါဒီ Geert Wilders တို့ဟာအကြောက်တရားတခါဒီလက်ရှိအခြေအနေထက်ပိုတာလွန်တဲ့အနေအထားမျိုးကိုဖန်တီးပေးမယ်ဆိုတဲ့မျက်လုံးတွေပေးပြီးတော့လူတွေရဲ့ထောက်ခံမှုရအောင်လုပ်နေတယ်လို့ပြောဆိုပြီးတလားကြမှာ Mr. Zahi ကသတင်းတောက်တွေကိုဂျနီဗာမှာဒီကနေ့ပြောဆိုလိုက်တာပါအခုလို့ပြောတာထက်ညင်သာတဲ့စကားလုံးကိုရွေးချယ်သုံးနှုန်းမှမဟုတ်ဘူးဆိုပြီးတော့လည်းသူကပြောပါတယ်ဒီကိစ္စအပေါ်ဂျနီဗာနဲ့နယူးယောက်မှာရှိတဲ့ရုရှားတန်တမန်တွေကမစ္စဇာဟီနဲ့ကုလအတွေ့အမှုချုပ်ဘန်ကီမွန်းကိုကန့်ကွက်ပြောဆိုထားတယ်။လူခွင့်ရေးကိစ္စရက်တွေကိုသာသူ့အနေနဲ့အလေးထားဆောင်ရွက်ဖို့လိုပြီးအစိုးရတွေနိုင်ငံအကြီးအကဲတွေရဲ့နိုင်ငံရေးကိစ္စရက်တွေအပေါ်မစ္စဇာဟီအနေနဲ့ဝင်ရောက်ဆွတ်ဖက်ဖို့မသင့်ဘူးလို့ကုလဆိုင်ရာရုရှားတန်မတ်ဗစ်တလီချာကင်ကပြောပါတယ်ခင်ဗျာ
။စီးပွားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ကြဖို့ပုံရံမင်းကြီးဖရန်စစ်ကဒီကနေ့တောင်းဆိုလိုက်ပါတယ်။Vatican မြို့မှာအသက်ရှင်လူထုပရိသတ်ကိုပြောကြတဲ့မိန့်ခွန်းမှာပုံရဟန်းမင်းကြီးကအရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေကိုဘုံကျဲတိုက်ခိုက်တာတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအားလုံးအဆုံးသတ်သင့်ပြီလို့ပြောဆိုသွားတာပါ။၅နှစ်ကြာဖြစ်ပွားနေတဲ့ Syria စစ်ပွဲကာလတလျှောက်ပြစ်ခတ်တိုက်ခိုက်မှုတွေရက်စဲဖို့နိုင်ငံကရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပျက်စီးခဲ့ပြီးဒီထဲမှာ American နဲ့ Russia တို့ကြားဝင်ဆက်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဟာဆိုရင်လည်းရယူပြီးတော့တိတ်မကြာခင်ပြီးခဲ့တဲ့လတည်းမှာပဲပြက်ပြက်သွားခဲ့တာပါ။မနေ့ကအင်္ဂါနေ့မှာရုရှားစစ်လေယာဉ်တွေဟာသဘုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့ရှေ့ဘက်ခြမ်းကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တာမှာလူ20ကျော်သေဆုံးခဲ့ပါတယ်။ ပြီးခဲ့တဲ့သတင်းပတ်ထဲစီးရီးယားသမ္မတဘက်ရှာရဲအာဆက်အစိုးရကအရက်သားတွေကိုလက်နက်စွန့်ပြီးအတိုက်ခံတွေထိန်းချုပ်ရန်ရက်ွက်တွေကနေထွက်ခွာနိုင်အောင်လေကြောင်းတိုက်ခိုက်မှုတွေကိုလျှော့ပေးမယ်လို့ကြေညာခဲ့ပေမဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အဲ့ဒီအချိန်ကစပြီးတော့အပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါရယ်ရက်သားပြည်သူတွေကလည်းအစိုးရဘက်ကကမ်းလှမ်းချက်ကိုမယုံကြည်တာကြောင့်လက်မခံကြပါဘူးသမရအာဆက်အစိုးရပြုတ်ကြရေးတိုက်ပွဲဝင်နေကြတဲ့တပုံဖွဲ့တွေကလည်းဒါအစိုးရရဲ့လိမ့်လည်လက်ပြမှုဖြစ်တယ်လို့ပြောဆိုနေကြတာပါရှင
်။ IS အစိုးရတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမူစည်းမျိုးပြန်လည်သိမ့်ပတ်ရေးစစ်ဆင်ရေးမှာတူရကီတပ်ဖွဲ့တွေကိုခြံထားလို့ရမှာမဟုတ်ဘူးလို့တူရကီသမရရီဂျစ်တေအာရဝန်ကအီရတ်ဝင်ကြီးချုပ်ကိုမနေ့ကသတိပေးပြောဆိုသွားတယ်။အီရတ်နိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့ဝင်တထောင်ကျော်တက်ဆွဲထားပြီးဖြစ်ပါတယ်။အီရတ်နိုင်ငံနဲ့ရောက်နေတဲ့တူရကီတပ်ဖွဲ့ဝင်တွေမော်ဇူးမြို့နာကနေပြန်လည်ဆုတ်ခွာမှာမဟုတ်ဘူးလို့လဲဆွန်နီမွတ်စလင်ဘာသာရေးခေါင်းဆောင်တွေကိုသမရအာရဝန်ကအစ္စတန်ဘူမှာပြောခဲ့ပါတယ်ဆွန်နီမွတ်စလင်တွေများတဲ့တူရကီစစ်တပ်ဟာအီရတ်ကရှီးယက်မွတ်စလင်အစိုးရရဲ့အမိန့်ကိုလိုက်နာမှာမဟုတ်ဘူးလို့လဲသူကဆိုပါတယ်အီရတ်နိုင်ငံတွေကတူရကီတပ်တွေအားလုံးပြန်လည်ဆုတ်ခွာဖို့အီရတ်အစိုးရဘက်ကတောင်းဆိုထားတာပါ IS အစိုးရတွေကိုပြန်လည်ခုခံသွားဖို့မော်ဇူးမြို့မြောက်ဘက်ကဒေသခံဆွန်နီလူရုကိုတူရကီတပ်ဖွဲ့တွေကတနင်္လာနေ့ပေးနေတာကြောင့်လွန်ခဲ့တဲ့နှစ်ကုန်ပိုင်းကစလို့တူရကီနဲ့အီရတ်ကြားဆက်ဆံရေးတင်းမာလာပါတယ်အဲ့ဒီအချိန်တွေကစတင်ပြီးတော့တူရကီတပ်ဖွဲ့ပြန်လည်ဆုတ်ခွာပေးဖို့နဲ့ဒါဟာအချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့အီရတ်အစိုးရကပြောဆိုထားပါတယ်အစိုးရအကြမ်းဖက်သမားတွေကိုမော်ဇူးကနေတိုက်ထုတ်ပြီးရင်တခါဒီဆွန်နီမွတ်စလင်အများစုနေထိုင်တဲ့ဒေသကိုရှိရစသွေးကြတွေကထိန်းချုပ်လာနိုင်မယ်ဆိုရင်ဒေတာရင်းဘာသာရေးလူမျိုးရေးဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာနိုင်ကြောင်းတူရကီဘက်ကအချင်းချင်းသတိပေးပြောဆိုထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေဗော်ဒူနီညာဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာရှေ့သွင်းပတ်တဲ့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ဂျပန်နဲ့ဆင်ယာငင်းပွားမှုတွေဆက်ရှိနေတဲ့ကြားကပဲမစ္စတာဒူတာတေအခုလိုတရုတ်နိုင်ငံသွားရောက်မှာဖြစ်ပြီးတော့တဟာအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်အကြားအစဉ်ဆက်ရှိလာခဲ့တဲ့ဆက်ဆံရေးအပေါ်မှာမေးခွန်းထုတ်เสียရလဲဖြစ်လာနေတာပါ။ဒီလ16ရက်နေ့ကနေ21ရက်နေ့အထိသွားရောက်မယ့်ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခေချန်တို့နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးပုံမှုခိုင်မာအောင်ဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကန်ရှွမ်းကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မစ္စတာဒူတာတီရဲ့ကုခီးစင်ကနေနိုင်ငံရေးအရာယုံကြည်မှုတွေပုံမှန်တည်ဆောက်နိုင်ပြီးတွဲဆောင်ဆွေးနွေးမှုတွေကနေတဆင့်အငင်းပွားမှုတွေကိုမှန်မှန်ကန်ကန်ကင်တွယ်နိုင်အောင်နောက်ငင်းငင်းကြီးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာလည်းနိုင်ငံအခြားမဟာဗျူဟာမြပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့ပြောခွင့်ရကန်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာနိုင်ငံရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စကိုထပ်မပြောဘဲဖိလစ်ပိုင်ဟာဒီတရုတ်ရဲ့အစဉ်ဆက်ရင်းနှီးလာခဲ့တဲ့အင်းနီးချင်းနိုင်ငံဖြစ်တယ်လို့လည်းတရုတ်ပြောခွင့်ရခန်းကပြောဆိုသွားပါတယ်။မစ္စတာဒူတာတီကတော့သူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံအကြားရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့စကာဘိုရိုကျွန်းစုတွေနဲ့ပတ်သက်ပြီးတော့အချုပ်အခြာပိုင်ဆိုင်မှုကိစ္စတွေကိုဆွေးနွေးမယ်လို့တနင်္လာနေ့ကပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးပြိုတော်မှာရှီးယက်မွတ်စလင်တွေနဲ့ပြည်နယ်နေတဲ့ဗလီကျောင်းတစ်ခုကိုအာဖဂန်ရဲဝတ်စုံတွေဝစ်ဆင်ထားကြတဲ့တနတ်သမားတွေကအင်္ဂါနေ့နှောင်းမဲမှာဝင်ရောက်တိုက်ခတ်တာကြောင့်14ဦးထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အသေးခံဘုံကဲသမားတစ်ဦးကသူ့ကိုယ်သူဖောက်ခွဲပြီးတော့တိုက်ခိုက်မှုစတင်လိုက်တာဖြစ်ပြီးနောက်နှစ်ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးပြီးတဲ့နောက်တနားရီလောက်ကြာတဲ့ဒီစီးနှင်းတိုက်ခိုက်မှုအဆုံးသတ်ခဲ့ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။တရားရသူတွေရဲ့မှာအမျိုးသမီး16ဦးထက်မနည်းပါဝင်တယ်လို့ကျန်းမာရေးဆိုင်ရာဒီတာဝန်ရှိသူတွေကအတည်ပြုပြောဆိုသွားတယ်။တိုက်ခိုက်ခံရတဲ့အင်္ဂါနေ့ကဆိုရင်မွတ်စလင်ပြက်ကြိမ်မှာပထမဆုံးလဖြစ်တဲ့မိုဟာရမ်လရဲ့9ရက်မြောက်နေ့ဖြစ်ပြီးဒီလရဲ့9ရက်နဲ့10ရက်နေ့ကိုရောက်တိုင်းဒီတမန်တော်မိုဟာမက်ရဲ့မြေအသက်ခံမှုပေါ်ဝန်ထမ်းကြောင့်ပြသတဲ့အထိမ့်မဲ့ပွဲတွေကိုကဘာတော်မှာရှိတဲ့ရှီးယက်မွတ်စလင်တွေဆင်နွှဲလေရှိပါတယ်။နှစ်စဉ်ကျင်းပတဲ့ရှီးယက်မွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွက်ကဘူးမြို့တော်မှာလုံခြုံရေးတွေတင်းကျပ်ထားပါတယ်။တိုက်ခိုက်ခံရမှာကိုဆိုးရတဲ့အတွက်လမ်းတွေပေါ်မှာလူစုလူဝေးနဲ့လှည့်တာမျိုးမလုပ်ဘဲဘလီတွေနဲ့ဖះเจ้าနေမှာသာစုဝေးကြဖို့လေ။အာဖဂန်အာဏာပိုင်တွေကမြစ်တာရက်ခံထားတာဖြစ်ပါတယ်ခင်ဗျာ။
ပြည်ခရီးနှစ်ကပါရီမြို့ကျန်းမာတိုက်ခိုက်မှုတွေမှာအဓိကတန်းတရာရှိခံထားရတဲ့ ဆလမ်အဗ်ဒယ်ဆလမ်ဟာအဲဒီတိုက်ခိုက်မှုတွေမှာသူပါဝင်ပတ်သက်နေတယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မင်းမြတ်နဲ့မင်းကုန်းတွေကိုဖြေချလို့စိတ်မရှိတာကြောင့်သူ့ဘက်ကနေဆက်ပြီးခုခံကာကွယ်မပေးတော့ဘူးလို့သူ့ရဲ့ရှင်တွေကပြောပါတယ်အဗ်ဒယ်ဆလမ်အနေနဲ့စကားပြောလာလိမ့်မယ်လို့သူတို့မထင်တဲ့အကြောင်းနဲ့အခုလိုနှုတ်ဆက်နေတဲ့အခြေအနေဖြစ်လာရင်သူတို့ဘက်ကလည်းဆက်ပြီးခုခံကာကွယ်ပေးမှာမဟုတ်ဘူးဆိုတာကိုအစကတည်းကပြောဆိုထားတာဖြစ်တယ်လို့ရှင်နေ Frank Barton ကပြင်သစ် BFM ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်အဗ်ဒယ်ဆလမ်ဟာပြီးခဲ့တဲ့ဧပြီလကဘယ်လ်ဂျန်နိုင်ငံဘရုခ်မြို့အချင်းထောင်ကနေပြင်သစ်နိုင်ငံကအချင်းထောင်တစ်ခုကိုသူ့ရဲ့ဆန္ဒမပါဘဲလွှဲပြောင်းတာခံခဲ့ရပြီးအဲ့ဒီအချိန်ကစလို့သူ့ရှေ့နေတဲ့စကားပြောကိုညှဉ်းဆန်းခဲ့တာပါအချင်းထောင်ထဲမှာသူ့ကိုစောင့်ကြည့်တဲ့ပုံစံကိုအဗ်ဒယ်ဆလမ်ကမကြင်မနက်ဖြစ်ပုံလဲရပါတယ်သူဟာဒီပါရီမြို့အကြမ်းဖက်တိုက်ခတ်ခံရပြီးလေးလအကြာကြာမှဘယ်လ်ဂျန်နိုင်ငံဘရက်ဆယ်မြို့ကသူ့ရဲ့စာတီးမြို့မှာရဲတပ်ဖွဲ့ကအလုံးရင်နဲ့ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာပါလူပေါင်း130သေဆုံးခဲ့ရတဲ့ပါရီမြို့မှာတပြိုင်တည်းဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုလှုံ့ဆော်ခဲ့တဲ့အချမ်းဖက်အဖွဲ့ကိုအဗ်ဒယ်ဆလမ်ကအဓိကဦးဆောင်ခဲ့တာလို့စုံစမ်းစစ်ဆေးရေးမှုတွေကယုံကြည်ထားတာပါရှင်
။ရုရှားအိုလံပစ်ကော်မတီအကြီးအကဲအလက်ဇန်ဒါဇူကော့ဖ်ကသူ့အနေနဲ့လွတ်တော်မဲ့တာဝန်တွေကိုအာရုံထားထမ်းဆောင်နိုင်ဖို့အတွက်အိုလံပစ်ကော်မတီအကြီးအကဲတာဝန်ကနေနှုတ်ထွက်လို့ကြောင်းအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ရုရှားဒူမာအောက်လွှတ်တော်ဒူခရတာဝန်တွေကိုပို့ပြီးတော့အာရုံဆိုင်လောက်ကန်နှံ့အောင်အိုလံပစ်ကော်မတီကနေနှုတ်ထွက်မှာဖြစ်တယ်လို့ဇူကော့ဖ်ပြောဆိုတာကိုရုရှားမီဒီယာတွေမှာကူကဖော်ပြထားတာပါတယ်။ဇူကော့ဖ်ဟာရုရှားအိုလံပစ်ကော်မတီရဲ့ထိပ်တန်းအရာရှိအဖြစ်ပြီးခဲ့တဲ့6နှစ်လုံးတာဝန်ယူခဲ့ပြီး2016ရီယိုအိုလံပစ်အားကစားပြိုင်ပွဲတွေမှာရုရှားပြည်ခုံပြည်အသင်းပါဝင်ရှင်ပြိုင်ခွင့်ဟန်တာခံခဲ့ရတဲ့အထိရုရှားအားကစားအသင်းတွေရဲ့တားမြစ်ဆေးသုံးဆဲမှုအရှုပ်တော်ပုံထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုနှုတ်ထွက်မဲ့အစီအစဉ်ဖြစ်လာတာပါ။တီးကြလွတ်လပ်တဲ့စုံလင်းစစ်ဆေးမှုတွေအရတားမြစ်ဆေးသုံးဆဲတာကိုရုရှားဆွေရကိုယ်တိုင်ကပါဝင်လှုပ်ဆောင်ပေးနေတဲ့ဆိုတဲ့သက်သေထောက်ထားတွေပေါ်အခြေခံပြီးပြီးခဲ့တဲ့အိုလံပစ်ပွဲမှာရှင်ပြိုင်ကြမဲ့ရုရှားအားကစားသမား389ယောက်ကိုပါဝင်ခွင့်လုံးဝပိတ်ပင်ဖို့ကမ္ဘာတားမြစ်ဆေးသုံးဆဲမှုစံကြည်ရေးအေဂျင်စီကအကြံပြုခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာအိုလံပစ်ကော်မတီကတော့ရုရှားအားကစားသမား281ယောက်ကိုပြိုင်ပွဲမှာရှင်ပြိုင်ခွင့်ပေးခဲ့ပါတယ
်။မက်ကင်ပြူထွင်းနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်အရေးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ပြောဆိုမှုတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာနေကြာဆောင်တပ်တွေအကြမ်းဖက်တိုက်ခတ်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးတော့အခုချိန်အထိဘယ်သူလက်ချက်လဲဆိုတာကိုတေချာရှင်းလင်းလင်းမသိရသေးဘူးလို့နိုင်ငံတော်တိုင်းမင်ငံပုတ်ကိုဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကြာဆုံးပြီးလက်နက်တွေပြတ်ဆုံးခဲ့ရတဲ့မောင်တော်ဒေသအတွင်းမှာတပ်မတော်ကအင်အားသုံးပြီးနေမင်းရှင်းလင်းဆောက်ရွက်မှုတွေကြောင့်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေပေါ်မှာလဲဒေါ်ဆန်းစုကြည်ကဒီကနေ့မှာတုံ့ပြန်ပြောဆိုခဲ့ပါတယ်။အပြည့်စုံကိုမတ်တကြီးထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ရှခိုင်းပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်ဖွဲ့စခန်းသုံးခုတိုက်ခိုက်ခံရပြီး၄ရက်အကြာဗုဒ္ဓဟူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့မှုတွေရှိနေပါတယ်။အကြမ်းဖက်မှုရဲ့လက်သက်တရားခံနဲ့ပတ်သက်လို့တိတိကျကျမသိရသေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ Well, the fact finding mission has not come back yet and has not made its report.
ဆက်လက်သွားရောက်စုဆောင်တဲ့အဖွဲ့ပြန်မလာသေးတယ်လို့သတင်းလည်းမပို့သေးပါဘူး။ဒါကြောင့်သူတို့ဘာတွေတွေ့ထားတယ်လဲဆိုတာကျွန်မအနေနဲ့မပြောနိုင်သေးပါဘူး။တိုက်ခိုက်ခံရတဲ့ဒေသတွေကိုဒီကနေ့မနေ့သူတို့သွားဖို့မှလည်းရာသီဥတုကမကောင်းလို့ရဟရင်တုံးလို့မရပါဘူး။ဒါကြောင့်မော်တော်ဘုံနဲ့သွားရပါတယ်။15ရက်နေ့လောက်သူတို့ပြန်လာမယ်လို့မျှော်လင့်ရပါတယ်။အဲ့ဒီနောက်မှမှသူတို့ဘာတွေတွေ့ခဲ့ရတယ်လဲဆိုတာကိုပြောနိုင်မှာပါ။ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကျမတို့အနေနဲ့အတိအကျမသိရသေးခင်မှာတော့မှတ်ချက်တစုံတရာပေးနိုင်မှာမဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ
်။ And then they will be able to make a report on their findings until we know exactly what has been happening. I don't think it would be a good idea to make remarks that are too precipitous.
ပြည်ထောင်စုပြန်ချဲရေးဝန်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေအကြမ်းဖက်မှုဖြစ်ပွားတဲ့မောင်တော်မြို့နယ်တွင်းကဒေသတွေကိုကိုယ်တိုင်တွားရောက်နေပြီးဒီကနေ့မှာတော့ရာသီဥတုဆိုးရတာကြောင့်ရဟရင်နဲ့မတွားနိုင်ပဲမော်တော်ဘုတ်နဲ့ခီးထွက်သွားပြီးဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့တပ်မတော်စစ်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့တာကြောင့်မောင်တော်မြို့နယ်တွင်းကဒေသနှစ်ခုတို့မှာနှစ်ဖက်စလုံးကအနည်းဆုံး၈ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းတပ်မတော်အင်အားသုံးဝင်ရောက်တာကြောင့်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေထွက်ပေါ်လာတဲ့အပေါ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ
်။ Show me a country where there has been nothing with regard, no problem with regard to human rights.
လူခွင့်ရေးပြဿနာမရှိဘူးဆိုတဲ့နိုင်ငံကိုပြစမ်းပါ။လူခွင့်ရေးနဲ့ဆိုင်တဲ့ပြဿနာတွေဟာနိုင်ငံတိုင်းမှာရှိနေတယ်လို့ကျွန်မယူဆပါတယ်။ ျမတို့နိုင်ငံအတွင်းကလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုအလေးအနက်ထားပြီးကင်တွယ်နေပါတယ်။ဂယူဒီဇိုင်းနဲ့စုံစမ်းစစ်ဆေးနေပါတယ်။အကောင်းဆုံးဖြစ်အောင်ကြိုးစားနေပါတယ်။ဒါပေမဲ့နားလည်ထားရမှာကကျမတို့နိုင်ငံကရာစုနှစ်ဝက်ကျော်ရှိခဲ့တဲ့စနစ်ကြီးကိုကင်တွယ်ဖြည့်ရှင်းဖို့ဆိုတာနေချင်းညာချင်းပြောင်းပြစ်လို့တော့မရနိုင်ပါဘူး။လူ့အခွင့်အရေးဆိုတာအစိုးရတစ်ခုတည်းကပေါ်ဆောင်လို့ရတာမဟုတ်ပဲလူလူလည်းပါဝင်ရပါမယ်။နောက်လူ့အခွင့်အရေးဆိုတာကိုယ့်အတွက်ပဲလို့တချို့ကထင်ကြပါတယ်အဲ့ဒါမဟုတ်ပါဘူးတခြားလူတွေရဲ့အခွင့်အရေးကိုထက်မတွက်ကြပါဘူးတကယ်တမ်းအဲ့ဒါလို့လုပ်လို့မရပါဘူ
း and of course the greater part of the responsibility falls on the government and if people think that we're not working quickly enough
ဗုဒ္ဓဟူးနေ့နေ့ပြီးတော့မှနယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာထောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်ကကိုရိုင်းသွားရောက်ခဲ့တဲ့နယ်သာလန်နိုင်ငံသားရေးဝန်ကြီးဘက်ကူဒတ်စ်ကလည်းအခုလိုပြောဆိုခဲ့ပါတယ
်။ I think it's not necessary for me to recommend exactly what has to happen. This is a responsibility of the national government.
ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မှတ်ချက်တစ်စုံတစ်ရာပေးဖို့လိုမယ်ထင်ပါဘူး။ဒါကအစိုးရရဲ့တာဝန်ပိုင်းမှာကျွန်တော်တို့ဆွေးနွေးခဲ့ကြတာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့သဘောတဘာဝတွေဒါတွေကိုတင်းနဲ့လျှောက်ပတ်အောင်လို့ဘယ်လိုဖြေရှင်းကြမလဲ။ကျွန်တော်ထင်တာကတော့နီလာတွေကတော့အများကြီးပါ။ပြန်လေတင့်မြတ်ကြီးကိုဘယ်လိုလုပ်ကြမလဲအခြေအနေတွေကသိပ်ကိုရှုပ်ထွေးပါတယ်ကျွန်တော်အနေနဲ့ဒေသခံတွေကိုပန်ကြားခဲ့တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရစီဖို့လူလတ်စွာကုသန်းတော်လာခွင့်တွေပို့ပြီးတော့ရှိစေဖို့ပါစုံစမ်းစစ်ဆေးဖို့ကတော့အစိုးရရဲ့တာဝန်ပိုင်းပဲဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်း၃ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ရပြီးမနေ့အင်္ဂါနေ့က၄ဦးကြာဆုံးခဲ့တာကြောင့်မောင်တော်ပြည်ပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၃ဦးကြာဆုံးခဲ့ရပြီဖြစ်ပါတယ်။အကြံဖက်တိုက်ခိုက်သူတွေဘက်ကတော့အနည်းဆုံး၁၂ဦးသေဆုံးခဲ့ပါတယ်။အကြံဖက်တိုက်ခိုက်ခဲ့သူ၂ဦးကိုတော့အရှင်ဖမ်းမိထားပြီးစုံစမ်းစစ်ဆေးနေတယ်လို့အစိုးရကပြောဆိုထားပါတယ်ရှင်
။မဲ့တင်ကြီးထိုင်စူးစီးတင်ဆက်ထားတာပါ။တဆက်ထဲမှာပဲမောင်တော်ဒေတာကအနောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးသွားမယ်။အကြမ်းဖက်တိုက်ခိုက်မှုတွေစတင်ခဲ့တာ၄ရက်မြောက်ရှိပြီဖြစ်တဲ့ဒီရခိုင်ပြည်နယ်မောင်တော်မြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေနောက်အကြမ်းဖက်တိုက်ခိုက်သူတွေစုစုပေါင်း၂ဒါဇင်ကျော်တိုက်ဆုံခဲ့ရပြီဖြစ်ပါတယ်။မောင်တော်မြို့ကိုဗိုလ်တော်ဦးနဲ့ညနေပိုင်းမှာပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးဖေမြင့်နဲ့အဖွဲ့ရောက်ရှိလာပြီးတော့ဒေသခံတွေလုံခြုံရေးအတွက်အကူအညီတွေပေးမယ်လို့ကတိပြုခဲ့အကြောင်းကိုဒေသခံတွေကပြောပြပါတယ်။မငြိမ်မသက်ဖြစ်နေတဲ့မောင်တော်မြို့တဝိုက်ကနောက်ဆုံးရချင်းတွေကိုမတ်တကြီးထက်ကဆက်ပြီးတော့စူးစီးတင်ပြထားပါရရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့မောင်တော်မြို့နယ်ကိုပြည်ထောင်စုပြန်ဆိုင်ဝင်ကြီးဥဖေမြင့်နဲ့အဖွဲ့တို့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာရောက်ရှိခဲ့ပြီးလွှတ်တော်အမတ်တွေတာဝန်ရှိသူတွေမြို့မိမြို့ဖားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဝင်ကြီးဥဖေမြင့်နဲ့တွေ့ဆုံခဲ့တဲ့လွှတ်တော်အမတ်ဦးမောင်အောင်ကတော့ပိတ်မိနေတဲ့အကြောင်းဆရာဆရာမတွေကိုလုံခြုံရေးနဲ့မောင်တော်မြို့တော်ကိုပို့ဆောင်ပေးဖို့မောင်တော်မြို့နယ်အတွင်းခြေရွာတွေမှာပိတ်မိနေသူတွေကိုလုံခြုံရေးပေးဖို့နဲ့စားနပ်ရိက္ခာထောက်ပံ့ပေးဖို့ကိုတောင်းဆိုခဲ့တယ်လို့အခုလိုပြောပါတယ
်။ကျွန်တော်ကဒီအရင်တမောင်တော်မြပိုင်းကဆရာဆရာမတွေကအဲ့ဒီကကြောင်းကနေဒီဘက်ကိုနှုတ်တွေကိုမရောက်နိုင်ဘူးလေဆိုတော့လမ်းမှာလည်းတော်တော်များများဖြစ်နေတာတော့အဲ့ဒါဖြစ်နေဆိုတော့ဘာမှတော်တော်များများဖြစ်နေတော့လေဒီအဲ့ဒီဆရာဆရာမတွေကဒီချောင်းမှာစုပြီးတော့တောင်းပေယူတော့တောင်းတော့နေသူကဒီမောင်တော်ကလည်းမရောက်ဘူး။
ဝင်ကြီးဦးဖေမြင့်ဘက်ကလည်းဆောင်ရွက်ပေးဖို့ကတိပေးခဲ့တဲ့အကြောင်းလွှတ်တော်မှဥမာအောင်ကပြောပါတယ်။ဒေတာရင်းမှာတော့တက်မတော်စစ်ကြောင်းနေတဲ့အကြမ်းဖက်သူတွေချာဂျိုချာဆိုသလိုထိတ်တိုက်တွေ့မှုတွေရှိနေတယ်လို့လည်းလွှတ်တော်မှဥမာအောင်ကပြောပါတယ်။မောင်တော်မျိုးပေါ်မှာတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိပေမဲ့လူလူချာမှာတော့အထိတ်တလန့်ဖြစ်နေပြီးဒေတာကန်တွေကင်းဆောင်နေကြတယ်လို့လည်းဒေတာကန်ဥပရှိကပြောပါတယ်
။လူလူတွေကဟိုတန်တရားတွေဖြစ်နေကြတယ်အခုလည်းလုံဆောင်ရေးကအားနေတော့ကျွန်တော်တို့နေရောမျိုးရောအဲ့လိုလူတွေကတဖြည်းဖြည်းနဲ့ကိုယ်လုံဆောင်နေရတယ်ကိုပျောက်ရွှေသွားနေကြတာတွေကိုတွေ့နေရတယ်ရက်ကွက်တယ်မှာဆိုရင်ကိုတို့ရက်ကွက်ကိုကိုတို့လူတွေပဲအဲ့လိုလုံဆောင်ရေးယူထားရတဲ့သဘောရှိပါတယ်တောက်ကတော့အခက်အခဲမရှိပိတ်ထားပါတယ်ကျွန်တော်ဒီတခြားဌာနဆရာတွေလည်းအဲ့လိုပေါ့ဖွင့်တော့ဖွင့်နေတာပဲအဲ့တော့ဒီတဲ့ဝင်မှုတော့မရှိပါဘူးကြာဒီကတော့ကျွန်တော်တို့မနေ့ကတော့နေနေဖွင့်ခဲ့တယ်ဒီနေ့လည်းအဲ့လိုပေါ့နေတော့တော့မရှိဘူးခဏလေးဖွင့်ပြီးပြန်ပေးတော့တယ်ဈေးလေ
းမောင်တော်မြို့နယ်မှာရောက်ရှိနေတဲ့ပြည်အောင်စုပြန်ချဲဝင်ကြီးဥဖေမြင့်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ကဗုဒ္ဓဟူးနေ့ညနေပိုင်းတွေ့ဆုံပွဲအတွင်းမှာတော့မောင်တော်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေရမ်းမီရပ်ဖတွေကလည်းသူတို့ရဲ့အစိုးရင်ချက်တွေကိုတင်ပြဆွေးနွေးခဲ့ကြပါတယ်ရှင်
မတ်တငီထိုင်စူးစီးတင်ဆက်သွားတာပါအခုဒီခါမှာလဲမောင်တော်မြို့တိုက်ခိုက်မှုရဲ့စိုးရိမ်ရတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်ရ ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကနေကြားဆောင်ရဲကင်းစခန်းတွေကိုဝင်ရောက်စီးနှင်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းမှုတွေဖမ်းဆီးမှုတွေလုပ်ဆောင်နေပါတယ်။လူမှုအတိုင်းဝန်းကြားမှာပဋိပက္ခတွေကြုံခဲ့ရဘူးတဲ့ရခိုင်ပြည်နယ်မှာပြဿနာကိုဖြေရှင်းရမှာလဲကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်းကထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းကြပါတယ်။မောင်နှုံမြို့တိုက်ခိုက်မှုကြောင့်စိုးရင်စရာအခြေအနေတွေတကြော့ပြန်ပေါ်ပေါက်ခဲ့တဲ့ပုံမှာသဘောထားအမြင်တချို့ကိုတော့ရန်ကုန်မြို့မှာရောက်နေတဲ့ VOA 1.9 ဒေါက်တာကိုအောင်လွင်ဦးကစူးစီးတင်ပြထားပါတယ်။
ရခိုင်ပြည်နယ်မောင်နှုံမြို့နယ်မှာတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ကုလသမဂ္ဂဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ခြေအနေကိုထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့ဥပဒေနဲ့အညီဖြစ်ဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။အနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူဦးလည်းဖြစ်ဥပဒေပညာရှင်တူဦးလည်းဖြစ်တဲ့ဦးအောင်သိန်းကတော့ဒီကိစ္စကအမျိုးသားလူကြုံရေးနဲ့သက်ဆိုင်နေပေမဲ့လည်းဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ
။ဒါတကယ်ဟိုလူမျိုးရေးဆိုင်ရာဝန်ထမ်းတွေကိုအတင်းအမှတ်ဝင်စီးပြီးတော့လူတွေသိကြတဲ့အဆင့်မျိုးတွေဖြစ်တယ်နော်လက်လက်တွေပါတယ်ဆိုတော့အဆင့်မျိုးဟာဒါရှင်းရင်းပြောရင်တော့ဒါတနည်းအားဖြင့်နိုင်ငံတော်ပုံကန်တယ်ဆိုတော့အဆင့်မျိုးဖြစ်တာပဲလေနော်အမြင့်ဆုံးအထိကတော့ဖေးရန်ပေးနိုင်တဲ့အနေအထားကြီးရှိပါတယ်ဒါပေမဲ့အဲ့လိုအမှုမျိုးတွေကိုကျွန်တော်တို့ကတိုးတိတ်အင်ကင်မရာနဲ့စစ်မှာတော့မဟုတ်ပါဘူးပွင့်လင်းမြင်သာစွာနဲ့တော့စစ်မယ်လို့ကျွန်တော်တို့ဒါသုံးသပ်လို့ရပါတယ်ဥပဒေကြောင့်ရပါ
လူရနဲ့ခြေထိခဲ့တဲ့ခြေခဲ့ရတယ်လို့ထောင်ထောင်ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့မှုတွေရခိုင်ပြည်နယ်မှာမောင်တော်ဒေသတက်ခဲ့မှုကြောင့်ပြဿနာတွေတကြောပြန်ပေါ်ပေါက်မှာကိုလည်းပြည်ရင်းပြည်ပကစိုးရိမ်နေကြတာပါ Islam ဓမ္မဘိမှန်ဦးဆောင်စော်ဝေးရင်မှုတူလည်းဖြစ်ဘာသာပေါင်းဆောင်ညီညွတ်ရေးအဖွဲ့က Muslim ခေါင်းဆောင်တူလည်းဖြစ်တဲ့ဦးဝေးလွင်ကတော့ပြဿနာရဲ့အရင်းမြစ်ကိုရှာဖွေဖြေရှင်းမှုလိုတယ်လို့တိုက်တွန်းလိုက်ပါတယ
်ရေဘူးရအဖြစ်ကျွန်တော်ဗာပြောချင်တယ်ဆိုလို့ရှိရင်အကြမ်းဖက်မှုမှန်သမျှကိုဘလူပဲလှုပ်လို့ဘယ်နေရာပဲလှုပ်လို့ဘွယ်အစီပါပြီးလှုပ်လို့ကျွန်တော်အပြင်းထန်ရှုံချတယ်ကန့်ဝက်ပါတယ်တော့ဒါတဲ့အချက်ပေါ့လေနှစ်အချက်ကကျွန်တော်တို့ဟာမြန်မာပြည်နဲ့ဘယ်လို့မှခွဲခြားလို့မရတဲ့မြန်မာမွတ်စလင်တယောက်အနေနဲ့ကเนาะကျွန်တော်အနေနဲ့နိုင်ငံရဲ့အထုတ်ချထိပါမှုဘယ်လို့မှလက်ခံလို့မရဘူးအရင်ကအတွေ့အကြုံတွေရတော့ဖြစ်ရင်ဘယ်လိုလဲဆိုတော့ဒါကိုအမျက်ထုတ်ကြတဲ့လူတွေရှိတယ်ဒါမျိုးအခွင့်အရေးကိုစောင့်နေတဲ့လူတွေကိုရှိကြတယ်လေဟုတ်ကျွန်တော်စိတ်ကျင်တော့ဒီဖြစ်ရတဲ့ပတ်သက်လို့အတိအကျတော့ကျွန်တော်တို့ဘာမှမသိရသေးပေမဲ့လေဒါစနစ်တကျဖန်တီးမှုတစ်ခုဖြစ်တယ်ဖန်နေမှုရဲ့နောက်ွယ်မှာတို့ရဲ့နိုင်ငံရေးလှုပ်ဝှက်ချက်တွေဘာတွေရှိလဲတော့မသိဘူးပေါ့တော့အဲ့ဒီလိုအဂျန်ဒါရှိတဲ့လူတွေကတော့ဒါတွေကိုအခွင့်ကောင်းယူပြီးတော့လှုံ့ဆော်မှုတွေတို့လောက်ကြမှာပဲပေါ့လေအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကပြောချင်တာကတော့ဟိုခေါင်းအေးအေးထားပြီးတော့ဒါနဲ့ပတ်သက်ပြီးတော့ကနော်ကျွန်တော်တကယ်မြေပြင်မှာရှိနေတဲ့အချက်အလက်မှများကိုတတ်နိုင်တော့စုံစမ်းပြီးတော့မှနော်ဒါကိုတုံ့ပြန်မှုလုပ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
အစိုးရကတော့မောင်နှံတက်ခတ်မှုဖြစ်ပွားခဲ့တဲ့သတင်းပတ်ကောင်မှာပဲချက်ချင်းဆိုသလိုသတင်းစာရှင်းလင်းပွဲတည့်ရကျင်းပပြီးသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းနောက်ပိုင်းရက်တွေမှာတော့အထူးသဖြင့်အင်တာနက်လူမှုကွန်ရက်တွေပေါ်မှာသတင်းတွေလှုပ်ဆောင်မှုတွေအမျိုးမျိုးထွက်ပေါ်နေတာတွေကိုဖြေရှင်းနိုင်ဖို့သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီထက်ပိုဆောင်ရွက်ဖို့လိုမယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂရဲ့ဦးဆောင်ဖွဲ့ဝင်ဦးစောတထွေကမြင်ပါတယ်
။ကျွန်တော်တို့ကဒီမောင်တော်မှာရှိတဲ့ရွာတွေအားကိုကျွန်တော်တို့ကဒီတက်မရောတက်အင်အားဘလောက်ရတဖွဲ့အင်အားဘလောက်လက်နဲ့ပဲအမျိုးသားအောက်ကိုင်းပြီလို့ခြေတက်သွားတယ်ဆိုတဲ့သတင်းမျိုးတွေလိုချင်တာမဟုတ်ပါဘူး။ဒါတွေအားလုံးကိုမပြောလို့ရတယ်။ဒါလုံချုံရှုတော့မပြောဘဲနေလို့ရတယ်။တိုးတော့ဖြစ်တဲ့ပဏိပခါတွေဖြစ်နေတဲ့ပြဿနာတွေနောက်ပြီးတော့အခုနှစ်ဖက်မှာဟိုတေဆုံးမှုတွေဒီဟာတွေအားလုံးကိုအချိန်နဲ့တပြေးညီထုတ်ပြန်ခြင်းအပြင်ကျွန်တော်တို့အနေနဲ့ဒီပေါ်မှာအမှန်ကန်သုံးသပ်ပြီးတော့မှအခုဖြစ်နေတဲ့ဟိုဒီဥပဒေမဲ့ဒီဖြစ်ပွားနေတာတွေအားလုံးကိုပြန်ပြီးတော့ထိန်းသိမ်းသိမ်းဆောင်ရနိုင်မယ်။နောက်ပြီးတော့ကျွန်တော်တို့ဒီမတူညီတဲ့လူဖွဲ့စဉ်တို့ခုဘာသာရေးရမတူညီတဲ့ဘက်ကခေါင်းဆောင်ပိုင်းတွေဒီပုံမှာထင်းထင်းသိမ်းသိမ်းအတူလက်တွဲပြီးလုံမှသာလျှင်ဒီကောင်ကအဆင်ပြေမှာပါဒါကြောင့်မလို့သတင်းထုတ်ပြန်ရရဒီပဏိပက္ခမဖြစ်ပေါ်တဲ့အသက်တမျှအရေးကြီးတယ
်မြန်မာဆိုရသတင်းမီဒီယာတွေနဲ့အင်တာနက်စာမျက်နှာတွေမှာတော့မွန်တော်ဒေတာနောက်ဆက်တွဲဖြစ်လူကြုံရေးတပ်ဖွဲ့တွေကလိုက်လံနေနေမှုတွေအတွင်းတန်ရာရှိသူတချို့ကိုအသေးရောအရှင်မှာလက်ရဖမ်းဆီးမှုတွေရှိခဲ့တယ်လို့လူကြုံရေးတပ်ဖွဲ့ဝင်အ ਨੇ စုံ၄ဦးကြာဆုံးခဲ့တယ်လို့လည်းဖော်ပြခဲ့တာပါဒါပေမဲ့နောက်ဆက်တွဲတပ်ဖွဲ့တွေဖြစ်ပွားနေတယ်လို့လည်းတိကျအတည်မပြုနိုင်သေးတဲ့သတင်းတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးသတင်းပေးပို့ထားပါအခုတစ်ခါမှာတော့နေဆက်ကမြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ရွှေ့ပြောင်းဖို့ဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တွေချီးပြီးနေထိုင်လာကြတဲ့မြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့ကုလသမဂ္ဂထိုင်းအာဏာပိုင်နဲ့မြန်မာအစိုးရတို့ကပူးပေါင်းလှုပ်ဆောင်နေကြပါတယ်။မကြခင်ရက်ပိုင်းအတွင်းမှာပြန်ပို့ဖို့ရှိနေတဲ့ပထမတတုပ်ကိုတော့ကရင်ပြည်နယ်အတွင်းမှာနေရာတစ်တွေပြန်လည်ချထားပေးဖို့ပြင်ဆင်နေကြတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တွင်ချီပြီးနေထိုင်လာကြတဲ့မြန်မာဒုက္ခသည်တွေထက်ကပထမဦးဆုံးအတုတ်ကိုဒီလအောက်တိုဘာလထဲမှာပဲမြန်မာနိုင်ငံကရင်ပြည်နယ်တွင်းကိုပြန်ပို့ဖို့တာဝန်ရှိသူတွေကလှုံ့ဆော်နေကြတာဖြစ်ပါတယ်။နှုတ်ဖို့ဒုက္ခသည်စခန်းကဒုက္ခသည်တချို့အပါအဝင်အခုပြန်ပို့မဲ့ပထမဦးဆုံးအတုတ်ထဲမှာလူဦးရေ
56ဦးပဲရှိတယ်လူဦးရေ96ဦးပဲရှိတယ်အကျန်းပင်းကဒီလ25ရက်နေ့နောက်ပိုင်းကိုပြောတာပဲတကယ်လို့အကြည့်ကြမသိရဘူးအခုပြန်လာကြမဲ့ဒုက္ခသည်တွေဟာအတင်းပြန်ပို့တာမဟုတ်ပဲမိမိရဲ့သဘောဆန္ဒအတိုင်းသာပြန်လာကြတဲ့ဒုက္ခသည်တွေဖြစ်တယ်လို့ဆိုပါတယ်ပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးကျန်းမာရေးနဲ့စားဖို့နေရေးအတွက်အစိုးရကစီစဉ်ပေးနေတာတွေရှိတယ်လို့ဒုက္ခသည်များဆိုင်ရာက
လို့ဆက်ပြောပြပါတယ်
။အခုနေဝဲတူတော်တော်များများကတော့သူတို့ကပြန်ပြအိမ်ကိုမရှိတော့ဘူး။ကျမတို့ချပီးတဲ့စီမံပီးတဲ့နေရာမှာပဲနေမယ်ဆိုသူတို့တွေ့ကျမတို့မိသားစုစုကိုတမုန်နဲ့အိမ်ရတဲ့ဆောက်တာပြပါတယ်။အဲ့ဒီအိမ်လေးတွေမှာတရားကိုတလုံးရှန်ဝင်ရတဲ့ပြည်သေး60အဲ့လိုမျိုးအကွက်ကလေးနေတယ်ကျမတို့စီစဉ်ထားပေးတာပေါ့။ဦးယာယီနေလို့ရတဲ့အဆောင်လေးကျမတို့ကအရင်တည်းရတယ်ရှိပါတယ်။အခုလည်းအဲ့ဒီတော့ကျမတို့သူတို့အတွက်စီစဉ်နေအကုန်လုံးလုပ်ထားပေးပါတယ်။ဒီမီဘောနော်အညာရေချိုးကလို့စားဖို့နေရစသူတို့ဒီမှာနော်လို့စစ်စစ်တလားလောက်နေလေတလားလောက်ကျမတို့ကဒီမှာတနည်းကိုတရက်ကို2000လုံးနဲ့ကျွေးဖို့စီစဉ်ထားပေးပါတယ်။ဒါကတော့ဦးလော်လော်စစ်စစ်ပေါ့နော်။သူအိမ်နဲ့ရပြီဆိုရင်အိမ်တိစက်တအိမ်ချင်းမိသားစုခွဲနေချင်းပြီဆိုရင်မိသားစုခွဲနေဖို့လည်းစီစဉ်ထားပေးတယ်။ရွာရောက်ပြန်ချင်းနေရွာမိသားစုနဲ့လည်းကျမတို့ဆက်သွယ်ထားပေးပြီ။အဲ့တော့ရွာရောက်ပြန်ချင်းနဲ့လူနဲ့အဲ့ဒီနေ့ရောက်ပြီးနောက်ထပ်စီစစ်ဒီပါတယ်နေရွာအထိကျမတို့ပြန်လို့သူတို့မိသားစုတစ်ခေါ်ခြင်းပဲခေါ်ခြင်းနဲ့အလျောက်ကျမတို့ထည့်သူတို့နေမယ့်နေရာကလူရှိတဲ့နေရာမဟုတ်ပါဘူးသူအန်ဒီပတ်ဝန်းကျင်နဲ့မိဆက်တဲ့နေရာမှာသူတို့ထားရတာပါအဲ့ဒီမှာလိကိကောမှာကမိငယ်ရေးဖွဲ့မိသားစုတွေလည်းရှိတယ်နောက်ပြီးတော့သူတို့တွေ့တဲ့အန်ဒရတီနာအိမ်ကိုဆက်စားပြပါတယ်ယာယီနေထိုင်မှုနေရာလည်းမြရီမျိုးပေါ်မှာရှိတဲ့အဆောက်အဦပါသူတို့ဟိုမျိုးပြီမှာထုတ်ပြီးတော့မိငယ်လူစုမှုရှိတဲ့နေရာမှာမထားပါဘူး
ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ချင်းပြန်ပို့နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနဲ့အတူနိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအဖွဲ့ IOM နဲ့ UNHCR တို့ကလွန်ခဲ့တဲ့6လကတည်းကစီစဉ်နေတာဖြစ်ပြီးအခုအတော့ကပထမဦးဆုံးဂဏဦးအဆင့်လှုပ်ဆောင်ချက်ဖြစ်တယ်လို့ကရင်ဒုက္ခသည်များကော်မတီ KRC ကပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့စောတူတူကအခုလိုပြောပြပါဗ
ျ။ Pilot အနေနဲ့ပြန်ပို့ဖို့ရှိတယ်လေ။စာကြည့်တာပေါ့ pilot replication the body work ကိုပြန်ပို့ဖို့ရှိတယ
်။ကရင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဝန်းမှာအလောက်ကန်အလုံလောက်မရှိတာကြောင့်မြန်မာနိုင်ငံသားအများအပြားအိမ်နီးချင်းနိုင်ငံတွေမှာတွားရောက်အလောက်ရှာဖွေလောက်ကန်နေရချိန်မှာပဲအခုလိုဒုက္ခသည်တွေပြန်လာမယ်ဆိုရင်သူတို့အတွက်အလောက်ကန်တွေရဖို့ဘယ်လိုစီစဉ်ဆောင်ရွက်ပေးဖို့ရှိတယ်လဲဆိုတာကိုတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကအခုလိုရှင်းပြပါဗျ။သူတ
ို့တက်ဆိုအများကြီးစဉ်းစားထားပြီးပညာရေးနဲ့ကျန်းမာရေးကတော့ဖြစ်ခြင်းနဲ့သူတို့အဲ့မှာရှိတဲ့နေရာကြောင်းတဲ့တခါလဲထားပေးလို့ရတယ်ပညာရေးနဲ့လည်းပတ်သက်ပြီးတော့ရှိပြီးသားကျန်းမာရေးနဲ့လည်းပတ်သက်ပြီးတော့စီပီကနဲ့သူတို့နဲ့နင်းနင်းနားလေးမှရှိတယ်ဘာလို့ဆိုငင်းငယ်ရေးဖွဲ့ရလုပ်တာပြီးကြောင်းနေမှာသူတို့ဝင်နေလို့ရတယ်စီပီကနဲ့အဲ့မှာရှိရတယ်ပြီးလို့ရတယ်ဆိုနိုင်ငံတကာ UNHCR ရဲ့သူထောက်ပံ့နည်းနည်းလေးပါတယ်တော့အန်ဒီစီရတော့နော်တက်နိုင်ကြများတော့အန်ဒီလည်းအလုပ်ကရရတဲ့ဟာလို့အန်ဒီတူစားပြီးတော့ကုမ္ပဏီခေါ်ပြီးလုပ်နေရှိအဲ့ဒီအချိန်ကျမှလည်းဥလိုလို့ဆွဲတော့အန်ဒီစဉ်းစားတာသူတို့မွေးမြူရေးလုပ်ချင်တာဝိမိလို့ဆိုရင်တပိုင်းတိုင်းဝိမိလေးတွေ work လေးတွေပြီးမဲ့ check လေးတွေပြီးမဲ့တော့ချီးကြီးမွေးနိုင်လားသူချီးကြီးမွေးလို့နိုင်လားလို့
ပြည်တွင်းစစ်ကြောင်းအင်းင်းချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာကရင်တိုင်းရင်းသားတွေဖြစ်ကြပြီးတော့သူတို့အများစုဟာဒုက္ခသည်စခန်းတွေမှာနေထိုင်လာကြတာနှစ်ပေါင်း30နီးပါးရှိပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတရဝင်းဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်ဥယျာဉ်ပေါင်း3000ကျော်ရှိတယ်လို့ UNHCR ကနေထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့ကရင်ပြည်နယ်မြေတော်ဒေသအတွင်းမှာခွဲထွက် DKB အဖွဲ့နဲ့ကရင်နယ်ကြားစောင့်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အဲ့ဒီဒေသအတွင်းမှာရှိတဲ့ကျေးရွာပေါင်း20ကျော်ကထောင်နဲ့ချီတဲ့ရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလိုနယ်မြေမတည်ငြိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲကျေးရွာတချို့တွေမှာမြေမြုပ်မိုင်းအန္တရာယ်တွေလည်းရှိနေသေးတာကြောင့်ပြန်ပို့ခံရမယ့်ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်။
မြန်မာဒုက္ခသည်တွေကိုရွှေပြောင်းချထားပေးမယ့်တဲ့င်းကိုရှားဖောင်ကတင်ဆက်ပေးသွားတာပါ VOA ရဲ့ဗိုလ်တူနေ့ညပိုင်းမြန်မာဘာသာစီစဉ်ကိုဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ12ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ကျွန်တော်တို့ရခိုင်ပါတီနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့တော့ရခိုင် issue ကိုတင်ပြတဲ့အခါမှာအခုဒီရှိနေတဲ့ဒီမွတ်စလင်ပြဿနာပေါ့လေဒါရိုဟင်ဂျာပြဿနာကိုကျွန်တော်တင်ပြခဲ့ပါတယ်အော်ကျွန်တော်တို့လွတ်တော်တဲ့
ခိုင်တိုင်းသားကောင်းဆောင်ဦးလလဆော်ကခုလိုပြောသွားတာကိုမြန်မာရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြမှာပါ။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားခဏတွေကိုလည်းနားဆင်ရဖို့ရှိပါလိမ့်ရှင်။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့ကချင်ဒေသမှာတိုက်ပွဲတွေဆက်ဖြစ်နေသေးတဲ့အကြောင်းရခိုင်ပြည်နယ်အတွင်းကရေနေကြားဆောင်တပ်တွေအတိုက်ခံရတဲ့ကိစ္စသတင်းမီဒီယာတွေကိုဆော်ကားပြောဆိုခဲ့တဲ့ AIM Star တာဝန်ရှိသူကမီဒီယာကိုပြန်လည်တောင်းပန်တဲ့အကြောင်းစာအုပ်တွေကိုနားဆင်ကြမှာပါ မန်အင်ခိုင်ဦးတင်ဆက်ထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ကချင်ပြည်နယ်အတွင်းမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့အထူးကိန့်နဲ့ပတ်သက်ပြီးတော့အခုသတင်းပတ်သတင်းမီဒီယာတွေမှာအထောက်ပြဝေဖန်ရေးသားပြောဆိုမှုတွေရှိခဲ့ပါတယ်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုလွဲချော်ပြီးတော့ဒေသခံတချို့နဲ့ကလေးငယ်တွေထိခိုက်တေဆုံးမှုတွေရှိခဲ့ပြီးတဲ့နောက်ကချင်စစ်ပွဲရပ်ဖို့အတွက်ညီညာရေးလှုပ်ရှားသူတွေကအခုသတင်းပတ်ထဲရန်ကုန်မြို့စုလွေဖျားတပွဲမှာဆန္ဒထုတ်ဖော်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်ခဲ့ကြပါတယ်တိုက်ပွဲတွေကလိုက်စာမျိုးကိုဥတီပြီးတော့ဖြစ်ပွားနေတာပါဒီတိုက်ပွဲတွေမှာလေကြောင်းပစ်ကူတွေပါပါတယ်ဆိုတဲ့အတွက်အရက်သားတွေထိခိုက်မှာကိုစိုးရိမ်နေကြပါတယ်တပ်မတော်ဘက်ကတော့ထိုးစစ်ဆင်တာမဟုတ်ဘဲပုံမှန်တွာလာနေတဲ့လမ်းကြောင်းမှာ KIA ဘက်ကမိုင်းထောင်တာတိုက်ခိုက်နေရာယူတာဖြစ်တယ်ဆိုပြီးတော့ပြန်လည်ရှင်းလင်းခဲ့ပါတယ်အစိုးရကတော့အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှတုံ့ပြန်ပြောဆိုခြင်းမရှိဘဲနှုတ်ဆက်နေခဲ့ပါတယ်ကချင်ပြည်နယ်မှာတိုက်ပွဲတွေဆင်နွှဲနေချိန်မှာပဲရခိုင်ပြည်နယ်မောင်းတော့နဲ့ရတိတောင်မြို့တွေမှာလည်းနေကြားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပါတယ်။အခုချိန်ထိဘယ်အဖွဲ့အစည်းကတိုက်ခိုက်တယ်ဆိုတာကိုအတိမပြုနိုင်သေးပေမဲ့လာရောက်တိုက်ခိုက်သူတွေကလက်နက်တိုက်ကနေလက်နက်တွေလူယူသွားခဲ့တယ်လို့နေပြည်တော်မှာပြုလုပ်တဲ့အရေးပေါ်သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။ဒီဖြစ်စဉ်ကြောင့်မောင်းတော့ခရိုင်တစ်ခုလုံးညမထွက်ရအမိန့်ထုတ်ပြန်ထားပြီးတော့လုံခြုံရေးနှင်းကျပ်ထားပါတယ်။ဒီအတွက်အစိုးရဘက်ကကိုင်းတွေရမှာဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းအစည်းအဝေးမှာညွှန်ကြားထားတယ်လို့ဆိုပါတယ်။သတင်းသမားတွေတော်တော်များများလည်းမောင်းတော့နဲ့ရခိုင်ဒေသကိုတွားရောက်နေကြပြီးအစိုးရကကိုင်းတွေဆောင်ရွက်နေရမှာဒေသခံအရက်သားတွေနဲ့နားလည်မှုတိစောက်ဖို့လိုတယ်လို့ရိုက်တာသတင်းဌာနရဲ့သတင်းတောက်ဦးအောင်လှထုံးကသူ့ရဲ့မြင်ကိုအခုလိုပြောပြပါတယ်
။နိုင်ငံတကာရဲ့အာရုံစုစိုက်မှုကိုပို့ပြီးတော့ရည်ရည်ရဲတော်ရှင်းရှင်းမှာပေါ့။ဒါဒီအချိန်ကိုက်ပေါ့လေ။သူကလည်းသူအရေးကြီးတာကိုတကယ်တော့အာရုံစူးစမ်းမှုရောင်းနေလာလို့ရှင်းလင်းမယ်လို့ဖြစ်တယ်။အဲ့ဒါလေးတစ်ခုပါကောင်းပါနေတာပေါ့နော်။အခုရေးတူပြောဆိုမွေးရှိရောကိစ္စလေအဲ့ဒါလေးပတ်သက်မှုမရှိဘူးလို့ပြောလို့မရဘူး။အစိမ့်ကတော့ကောင်းတာကဒီဖြစ်တဲ့ခုနဲ့တစ်ခုကသတိရဆက်ဆက်မှုရှိရတော့အချိန်ကြိုက်တယ်ပါလို့ဖြစ်တယ်။အဲ့ဒါကတော့စိတ်ဝင်စားဖို့ကောင်းတယ်။ဒါပေမဲ့အဲ့ဒါတော့ဒီသက်သာစီကူနဲ့ဒီသက်ကနိုင်ငံရဲ့ပိုင်းဝင်ရဲ့အောက်တာအပိမို့တော့တပြေတော့မရရှာဘူးအဲ့ဒီဟာပိုင်းကိုတော့ဆိုတာပစ်ကအားနေရရှိခဲ့တယ
်ဒီသတင်းပတ်တွင်းမှာစိတ်ဝင်စားစရာနောက်အကြောင်းအရာတစ်ခုကတော့မြန်မာသတင်းသမားတွေဟာငတ်လို့လုံနေကြတာပါဆိုပြီးတော့မီဒီယာသမားတွေပေါ်ဂုံတိတ်ခါညှို့နှောင့်အောင်စော်ကားပြောဆိုခဲ့တဲ့ AIM Star Multi Level Marketing ကမီဒီယာတွေကိုပြန်လည်တောင်းပန်တဲ့ပွဲအကြောင်းဖြစ်ပါတယ်မီဒီယာတွေကိုဖိတ်ခေါ်ပြီးတော့တောင်းပန်ခဲ့တယ်လို့သတင်းစာဘောကနေ၃ရက်တိတိထည့်ပြီးတော့တောင်းပန်ပါမယ်လို့လည်း AIM Star တာဝန်ရှိသူဂျိုးဆက်ကပြောဆိုခဲ့ပြီးအများရှိမှဝန်ခံလက်မှတ်ရေးထိုးခဲ့ပါတယ်ဒီအတွက်မီဒီယာသမားတွေဘက်ကလည်းမိမိတို့ရဲ့လောကကာကွယ်နိုင်ဖို့အတွက်ပြင်ဆင်ထားရမှာဖြစ်ပြီးတော့အခုလိုပြဿနာမျိုးတွေကလည်းနောက်တစ်ချိန်ထပ်မံကြုံလာနိုင်ပါသေးတယ်ဆိုတာကိုသတင်းမီဒီယာကောင်စီကဆရာဦးတီဟာစောကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
။မ
ညနေကနေမှာ press club ဆောင်လို့ရှိတယ် press club ဆိုတာခုနကသတင်းပြည်အဖွဲ့စီအများကြီးရှိမယ် press council တက် press club ဆိုတာ press club လို့ဟာမျိုးကဩဇာရှိတယ်သတင်းသမားတွေညီညီညွတ်ဟိုစီနီယာရောက်ကြီးတော့ပါတဲ့အဖွဲ့စီအဲ့လိုအဖွဲ့စီလို့ရှိရင်ပိုကောင်းတယ် council ဆိုတာက council တွေမှာသူကဥပဒေထားပြီးတော့သူ့ရဲ့လုပ်ပိုင်ခွင့်တွေတောင်းရင်အကန့်အသတ်ရှိတယ် press club လို့ဟာမျိုးMJNO MJ တို့သူတို့မှာသတင်းသမားတွေအခွင့်အရေးအန်ကျင်တဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်တွေအများကြီးရှိတယ် သူပြောတဲ့ဟာတွေက in public ပြောလို့ဆိုရင်ဒါကတကယ်ဆိုလို့ရှင်တော့ in public ရေးတယ်သားတယ်ပြောတယ်ဆိုတဲ့ဟာမျိုးကတကယ်ဆို defamation နဲ့ဆိုင်တယ်။ဟိုသတင်းသမားကဟိုတယောက်ကိုနာမည်တက်ပြောတယ်သတင်းဖော်စီကိုနာမည်တက်ပြောတယ်အကုန်လုံးဟိုသတင်းပြောတယ်ဆိုရင်အဲ့ဒီတင်းကျုံပြောတယ်ဆိုလို့ရှင်တော့အများစုကိုကိုယ်စားပြုရဖွဲ့စည်းရာထိရရောက် individual လေးဖြစ်ကောင်းဖြစ်မယ်ဒါပေမဲ့အသင်းဖွဲ့နဲ့စူးစီးတုံ့ပြန်လာတော့ပို့ပြီးတော့ထိရောက်မှုရှင်လို့ထင်တယ်။ခုနကလို့အသေးဖြစ်တဲ့ပြောဆိုရေးသားလုပ်ကံမှုကို defamation ဆိုတော့တရားစွဲတဲ့ဆင်နဲ့တွားလို့ရတယ်အခုလုပ်ငန်းရှင်တွေကလုပ်ငန်းရှင်ချင်းချင်းအဲဆွဲကြတဲ့ခါမှာ defamation ကိုသိမ်းမောင်းတောင်းချီဆွဲဆင်ကိုရောက်နေပြီအဲမီဒီယာတွေကလည်းအဲ့လိုတုံ့ပြန်လို့ရတာပဲအခုကတရားစွဲတဲ့ဆင်တွေမရောက်အောင်တောင်းပန်တဲ့ဆင်နဲ့ပြီးမလားဆိုပြီးတော့သတင်းပြကောင်စရာဝင်ညှိပေးတာမျိုးနောက်ဆုံးအနေနဲ့တင်ပြချင်တာကတော့ပြင်ဥလွင်စစ်တပ်ကတူမှာကျောင်းသားအချင်းချင်းအပတ်စဉ်ကြီးသူကအပတ်စဉ်ငယ်သူကိုကိုထိလက်ရောက်အပြစ်ပေးထိုးနေရင်းနဲ့ဘူလောင်းတူတေဆုံးခဲ့ရတဲ့သတင်
ာပေါ်မှာပြန့်နှံ့ခဲ့ဘူးပါတယ်။ဒါ့အပြင်အခုသတင်းပတ်ထဲမှာမြောင်းမြမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူရဲ့လူမှုရေးဖောက်ပြက်မှုတွေကြောင့်မကြခင်ပါတီစည်းကမ်းအတိုင်းအရေးယူသွားမယ်ဆိုတဲ့သတင်းတွေကအခုတစ်ပတ်လူစိတ်ဝင်စားမှုအများဆုံးဖြစ်နေတယ်ဆိုတာကိုတင်ပြရင်းညီကုန်းထုတ်လိုက်ရပါတယ
်။ဦးစမဝင်တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်။ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်ကလုံခြုံရေးစခန်းတွေမှာစီးနှင်းတိုက်ခတ်ခံရတာဟာပြည်အောင်စုတစ်ခုလုံးနဲ့အမျိုးသားလုံခြုံရေးပြဿနာဖြစ်တယ်လို့ရခိုင်တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကဆိုပါတယ်။ဒီပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းနိုင်ရေးအတွက်အစိုးရတက်မတော့ရခိုင်တိုင်းရင်းသားတွေအပါအဝင်ပြည်သူလူထုတရက်လုံးကနိုင်ငံရေးအင်အားစုတွေအားလုံးနဲ့စုပေါင်းပြီးတော့ညှိနှိုင်းအဖြေရှာဖို့လိုတယ်လို့လည်းဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဦးကျော်စံသားရဲ့မြမရေးဆွေးနွေးသုံးသက်ချက်မှာဦးလှစောကသူ့အမြင်ကိုပြောခဲ့တာကိုနားဆင်ပါရှင
်။ကျွန်တော်တို့ကလေဟိုအစိုးရမဖွဲ့ခင်ကတည်းကလေကျွန်တော်တို့ရခိုင်ပါတီနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တော့ရခိုင် issue ကိုတင်ပြတဲ့အခါမှာအခုဒီရှိနေတဲ့ဒီမွတ်စလင်ပြဿနာပေါ့လေဒါရိုဟင်ဂျာပြဿနာပဲကျွန်တော်တင်ပြခဲ့ပါတယ်။ဟောကျွန်တော်တို့လွတ်တော်ထဲမှာ1982တော့နဲ့ပတ်သက်ပြီးတော့ကျွန်တော်အဆိုတင်တဲ့ကိစ္စအနောက်ကိုဖီအန်န်ပြဿနာတင်တဲ့ခါမှာလဲရခိုင်ပြဿနာဟာပေါ်တိတိကိစ္စမဟုတ်ဘူးရခိုင်တည်းရဲ့စိုးရိမ်မှုအင်မတန်စိုးရိမ်နေဆိုတဲ့အနေအထားကိုရခိုင်နဲ့သိတယ်ဒါဟာပြည်တော်စုကြီးတစ်ခုလုံးတဲ့အင်မတန်အန္တရာယ်ကြီးမားတယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောခဲ့ပါတယ်ဒီလိုဖြစ်မယ်ဆိုတော့ကျွန်တော် definite မသိပေမဲ့ရခိုင်ပြည်သားရဲ့အခြေအနေဟာဟိုဘယ်လို complex ဆိုတော့တကယ်အရှိန်မကြီးပေါက်ကွဲနိုင်တဲ့နှင်းဖုံမီးတောင်ကြီးတစ်ခုလို့ဖြစ်နေတယ်ဆိုတော့ကျွန်တော်တို့အကြုံတိုင်းကိုကျွန်တော်ပြောတယ်ဒါတကယ် strategic issue တစ်ခုပဲဆိုတော့ကြုံတိုင်းပြောပါတယ်ကျွန်တော်တို့အခုတော့အဲ့လိုမထင်မပိုင်တဲ့ပေါ့လေသူတို့လက်နက်ကင်အဖွဲ့အနေနဲ့လာတိုက်တယ်ဆိုတဲ့ဟာကတော့တို့တော့ကိုစူးစူးသွားပဲကန်စူးကျင်တာကတော့ကျွန်တော်တို့ဒီဘက်မှာတက်မတော်ကလည်းကချင်ဘက်မှာထိုးစစ်တွေလုပ်နေအချိန်ကျွန်တော်တို့ချမ်းပြည်ဘက်မှာလည်းကျွန်တော် SSPP နဲ့ RCSS တို့နဲ့တက်မတော်နဲ့ကြားထဲမှာကြေညာရဖြစ်တဲ့အချိန်မှာသူတို့ကလက်ဦးမှုယူပြီးတော့အဲ့လိုဝင်လုတဲ့ဆိုတာကတော့ဒါကျွန်တော်တို့ပေါ်တည်တည်ထားလို့မရတော့ဘူးလို့ထင်ပါတယ်
။အဲ့တော့အခုလောလောဆယ်မှာတော့ဘယ်အဖွဲ့အစည်းဖြစ်တယ်ဆိုတာတာဝန်ရှိရဲ့ပုဂ္ဂိုလ်တွေကထုတ်ပြန်သံမကြပါဘူး။အခုဒါပြန်ကြားရေးဝန်ကြီးဦးဖေမြင့်ကိုယ်တိုင်ဦးဆောင်ပြီးတော့ အဲ့ဒီကိုကွင်းစင်းနေလို့သိရပါတယ်အခြေအနေမှန်ကိုသူတို့တကယ်မသိတို့လားဘယ်သူဆိုတာတကယ်မသိနိုင်တဲ့အခြေအနေလားသူတို့မထုတ်ပြန်ကြတာက
ဟိုကျွန်တော်တို့ရဲချုပ်ပြောတဲ့ထက်မှာတော့ဒီသူတို့အဲ့ဒီလက်နက်ကင်ဖွဲ့တွေကဒါရိုဟင်ဂျာဆိုတဲ့ကြွကြော်တဲ့လာတဲ့ကျွန်တော်တို့မြန်မာစကားပေါ့လေကျွန်တော်တိုင်းသားဘာသာစကားကိုမသုံးဘူးအဲ့လိုမျိုးတွေတော့သူပြောတော့တော့ရှိတယ်တကယ်တော့ဒီပြဿနာကိုကင်တွေ့မယ်ဆိုလို့ရှိရင်ဒီလူတွေဟာတိုင်းရင်းသားတွေလားတိုင်းရင်းသားမဟုတ်တဲ့လူတွေလားနိုင်ငံသားတွေလားဒီဟာတွေရဲ့နောက်ွယ်မှာဘာရည်ရှိနေလဲဘသူကကြိုးကင်နေတယ်လဲဆိုတာကိုတော့အစိုးရအနေနဲ့ဒါတိတိကျကျပွင့်ပွင့်လင်းလင်းဖော်ထုတ်ဖို့လိုနေပါပြီဒါပေမဲ့ရခိုင်တွေကတော့သိပါတယ်ဒီလူတွေဟာဘယ်ကလာတဲ့လူတွေလေးဘာတွေလုပ်လဲဆိုတာသိတယ်ပေါ့ဒါပေမဲ့ကျွန်တော်ရခိုင်တွေရဲ့တိမှုကလည်းတရားဝင်မဖြစ်တဲ့ခါကျတော့ကျွန်တော်ဘေးစကားလို့ဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တို့ကဒီဒေသမှာရှိတဲ့ပြဿနာတွေတော့ကျွန်တော်တို့အင်မတန်စိုးရိမ်ရတဲ့တို့ဒီရခိုင်လူဖွဲ့စည်းရဲ့ပြဿနာပြည်ထောင်စုရဲ့ပြဿနာကိုရခိုင်ရဲ့အစီအစုံမှာဒါပေမဲ့ကုလလောဆယ်မှာတော့တက်ဆိုင်ရာတွေကတော့ဘာမှပြောတာဆိုတာတော့မရှိဘူးအဲ့တည်းလဲကျွန်တော်တို့ကလည်းစိတ်မလောအောင်စောင့်ကြည့်နေပါတယ်ဒါပေမဲ့အမှန်တရားကိုတော့ကျွန်တော်တို့ကသိသင့်သလောက်တော့သိတယ်လို့ပဲကျွန်တော်တို့ရခိုင်ကခံယူပါတယ
်ဟုတ်ကဲ့ကျွန်တော် NLD ကိုဦးကလာစောတို့တင်ပြခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့တခုပြောချင်တယ် NLD မှာဟိုတုန်းကအနာမရခင်တုန်းကပထမဦးဆုံးဒီဥတင်ဦးအငင်းသားကကိုရင်းဝန်ကြီးအငင်းသားဘူဂျိုကြီးသူရဥတင်ဦးကဒီကိစ္စကိုသူထက်ထက်ဝင်ဝင်သိတယ်ဆိုတော့အကြောင်းပွင့်ပွင့်လင်းလင်းပြောခဲ့ပြတာကြီးရှိပါတယ်အခုကြတော့အဲ့ဒီလေတန်းတွေဆိတ်သွားပြီလားဒါဘယ်လိုသုံးသပ်လို့လဲအဲ့ဒါဟာအနာမရခင်တမျိုးအနာရပြီးတော့သဘောထားပြောင်းသွားတတ်တယ်ဆိုတာမျိုးသုံးသပ်မလားအဲ့လို
ဟိုကျွန်တော်တို့အမြင်ကတော့လေရခိုင်ပြည်နာမှာအဓိကရိုဟင်ဂျာဆိုပြီးတော့ဒီ ethnic identity အတုနဲ့နိုင်ငံရေးတိုက်ခွဲတွေဝင်လာတဲ့ပြဿနာပေါ့လေအဲ့ဒီပြဿနာပေါ်မှာ NLD နေနဲ့ပြပြတတရက်တီရတော့ကျွန်တော်မမြင်ဘူးနောက်တစ်ခုကကန်ဆိုးတာကတော့ကျွန်တော်တို့ပေါ်မှာပဲတလွဲမြင်တယ်ပေါ့လေ NLD ကိုဘူကလန်တိုက်တယ်ပေါ့လေအဲ့လိုမျိုး NLD လုတာတွေကိုမလက်မခံဘူးကျွန်တော်ကိုဖီယာနဲ့ကော်မရှင်မှာဆိုလို့ရှင်လဲဒေါအောင်ဆန်းစုကြည်ကကျွန်တော်တို့ပေါ်မှာနားမလဲတဲ့စကားတွေကိုနိုင်ငံတကာဆင်မြင်ပေါ်မှာလဲသူပြောသွားပါတယ်အဲ့တော့သူကဝန်းနေတယ်လို့ပြောတယ်ကျွန်တော်ကပုံပြီးဝန်းနေတာပေါ့အဲ့တော့ဒီမူဆလင်ဒီအကြံဖက်အုပ်စုတွေကကျွန်တော်တို့ဒီနိုင်ငံတော်ရဲ့လုံခြုံရေးအဖွဲ့တွေကိုတိုက်တယ်လက်နက်တွေသိမ်းတယ်ဒါတော်တော်ဆူဆူဟောဝါကိစ္စပဲနော်အဲ့တော့ဒီဟာကိုစစ်တပ်အနေနဲ့တမတော်အနေနဲ့ကြတော့လေကျွန်တော်တို့ဒါလုံခြုံရေးကိစ္စကရှင်းမယ်ဒါပေမဲ့နောက်ွယ်မှာနိုင်ငံရေးပြဿနာကြီးကြီးမားမားရှိတယ်ဆိုတာကိုတော့အာဏာရပါတီနဲ့သိဖို့လိုပါတယ်စီရင်ရကျွန်တော်လုံခြုံရေးရှင်းလိုက်ုံနဲ့ဒါမပြီးသေးဘူးနောက်ဆက်တွဲနိုင်ငံရေးပြဿနာရှိတယ်အဲ့တော့ဒီဘူးဒီရောက်မောင်းတော်နေမြေမှာကျွန်တော်တို့အဲ့ဒီရိုဟင်ဂျာစတိတ်တခုထောင်မယ်ဆိုတဲ့နိုင်ငံရဲ့ရည်ရွယ်ချက်ဆိုတာကိုရခိုင်တွေကပြောလို့ရှိရင်ရခိုင်တွေကအစိုးရလွန်နေရခိုင်တွေကဘာဖြစ်တယ်ညာဖြစ်တယ်ဆိုတာမျိုးအဲ့တော့ကျွန်တော်တို့ရခိုင်တွေပူတာကရခိုင်တွေအတွက်ကိုမဟုတ်ဘူးကျွန်တော်တို့ပြည်ထောင်စုကြီးတခုလုံးတဲ့ဒါအမျိုးသားလုံခြုံရေးပြဿနာနဲ့ကျွန်တော်ပြောတာဒါပေမဲ့ကျွန်တော်တို့ပြောလိုက်လို့ရှိရင်ကျွန်တော်တို့ကပဲဒီလိန်ဖြစ်တော်တဲ့အနေထားမျိုးဖြစ်တဲ့ခါကျတော့အခုလက်လောလောဆယ်လက်ငင်းပြဿနာကတက်တည်ပြသွားပါပြီ
အဲ့တော့ဦးကလာစောပြောတဲ့ထက်မှာဒီဒေတာကိုခွဲထုတ်ပြီးတော့သူတို့စီးကြပြည်နယ်စီးကြဒေတာတောင်းဖို့ကြိုးစားတယ်ရည်ရွယ်ချက်ရှိရဲဆိုတာကိုမြန်မာပြည်မနိုင်ငံရေးခေါင်းဆောင်တွေပေါ့ NLD ကပုံကိုယ်တွေအပါဝင်တနေ့တွေသဘောမပေါက်ကြဘူ
းဟုတ်ကဲ့ခင်ဗျာနားမလည်ဘူး ethnic identity ဆိုတာကိုအဲ့ဒီ Rohingya ဆိုတဲ့လူကတောင်းတယ်ကျွန်တော်တို့ကရခိုင်တွေက ethnic identity ဆိုတော့လက်မခံဘူးကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူခွင့်ရေးဆိုတဲ့ကိစ္စတွေနိုင်ငံငယ်တွေကစံနှုန်းတွေကျွန်တော်တို့ကဘုံလက်ခံတယ်လူလဆောခီးတော်ခွင့်လူသားတယောက်နဲ့ရသင်ရတဲ့လက်ခံတယ် ethnic identity ကိုကျွန်တော်လက်မခံဘူး။ဘာလို့ဆို ethnic identity ရတော့ရင်2008ဖွဲ့စည်းပုံအရအဲ့နေရာမှာကျွန်တော်တို့ဒနုတို့လို့ပေါ့လေကျွန်တော်တို့ဒီပလောင်တို့လို့ဘိုးတို့လို့ကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုတာပေါ်လာပါလိမ့်မယ်။ပေါ်လာဆိုရင်ဘူးဒီတော်မောင်တော်ဆိုတော့တွားပြီကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီတော်တော်မရခိုင်နေလို့မရဘူး။အခုတော့မှဘူးဒီတော်မောင်တော် area မှာဒီကျွန်တော်တို့ Muslim population ဟာ95ရခိုင်လောက်ရှိတယ်အဲ့ဒါ legal ကို illegal ကိုကျွန်တော်တို့ဘာမှလည်းမရင်မရဘူးအဲ့တော့82 law နဲ့လုံးမယ်ဆိုတော့ကျွန်တော်အဆိုတင်တော့လေ NLD ကပဲကန့်ွက်တယ်အင်မတန်ဝန်းနေဖို့ကောင်းတယ်နော်အဲ့တော့ကျွန်တော်နားလည်တာကတော့ဒီလက်ရှိအဆိုအဟာဒီပြဿနာပေါ်မှာဘာမှရေရရာထဲထဲဝင်ဝင်မသိဘူးပဲအဲ့တော့ထဲထဲဝင်မသိဘူးဆိုတော့ရတယ်မသိတာကိစ္စမရှိဘူးအဲ့တော့ဒီကိစ္စမှာရခိုင်ပြည်သူတရက်လုံးကကျွန်တော်တို့မြေစာပဲဖြစ်ပြီးတော့ရခိုင်ပြည်နယ်တစ်ခုလုံးဟာမိလောင်မြေဖြစ်ပေးရမလားဆိုတဲ့မိကုန်းအထိကျွန်တော်တို့ရခိုင်ရဲ့ရင်ထဲကိုရောက်လာပြီ
အဲ့တော့ရခိုင်တွေအနေနဲ့ရခိုင်ပြည်သူလူထုအနေနဲ့အဓိကဘဇုကိုအားကိုးစရာရှိတယ်ဗျအမအပြင်ဆိုကြပါစို့ဒီနေ့ကဆရာတော်ကြီးတပါမိန်ကြားတာကိုကြားလိုက်မိပါတယ်ဆိုရကတောင်ပင်ဟန်စစ်တပ်ကိုလွှဲပါပြောတော့ အဲ့မှာတုံ့ပြန်ပြီးရောရေးကြတဲ့ဒီမိုကရေစီကိုဆန့်ကျင်သလား NLD ကိုမကြိုက်ဘူးလားဆိုပြီးပြောကြတော့ခိုင်းပြည်သူလူထုအနေနဲ့ဘယ်သူကိုအားကိုးကြသလဲအဲ့တော့
ကျွန်တော်ဟိုလွန်ခဲ့တဲ့ဒီ2012ပြဿနာဖြစ်ပြီးတော့ကျွန်တော်ကင်ဘာရာမှာစာတမ်းတစ်ခုဖတ်တုံးလဲကျွန်တော်ပြောပါတယ်ရခိုင်လူပွဲစီဟာပါမန်တိုက်ဇေးရှင်းနဲ့ Islamization ကြားထဲမှာညံ့နေတယ်နော်အဲ့တော့ကျွန်တော်တို့ဒီဗမာပြည်မှာရှိတဲ့ဗမာနိုင်ငံရေးသမားတွေကျွန်တော်တက်မတော်အပါဝင်တွေကသဘောထားကြီးကြီးနဲ့ရခိုင်တွေကိုတကယ်နီနီထွေးထင်းနဲ့ပြည်တော်စုတစ်တခုကိုတိဆောက်မယ်ဆိုတဲ့သဘောထားရှိဖို့လိုပါတယ်။ဘာလို့ဆိုတော့ဒီကျအမတန်ကြောက်ကိုကောင်းတဲ့ Islamization အန်ဒီယဆိုတာကိုကျွန်တော်တို့ရခိုင်တွေက direct ကြုံနေရပြီ။ကဘာကြီးမှလည်း Islamization ဆိုတာပုံစံအမျိုးမျိုးနဲ့ကျွန်တော်လုံးနေတယ်။အဲ့တော့ကျွန်တော်တို့ရခိုင်တွေမှာလောလောဆယ်ကကျွန်တော်တို့ကိုယ်ကျမကိုဖန်တီးပန်ခွင့်လည်းမရှိဘူး။တော့ဒါပေမဲ့ကျွန်တော်တို့ဟာကိုယ်လူမျိုးကိုကိုယ်ဂုံတိုက်ခါကိုယ်အမျိုးသီလကိုစောင့်ပြီးတော့ကျွန်တော်ကြမ်းကြမ်းခံတဲ့လူမျိုးပါ။ကျွန်တော်တို့မှာနောက်ဆုံးစရာလည်းမရှိဘူးကျွန်တော်ယူမကြော်ပြီးဗမာပြည်ရောက်သွားမယ်ဒါမှမဟုတ်ကျွန်တော်ဘင်္ဂလားပင်လယ်ော်ထဲရောက်မယ်ဒါပဲရှိတယ်ဒါပေမဲ့ကျွန်တော်တို့မှာအကြီးမားဆုံးရင်ဆိုင်နေရတဲ့ Islamization ကိုလုပ်တဲ့ခါမှာဗမာတပ်မတော်အနေနဲ့တော်လကောင်းဗမာနိုင်ငံရေးပါတီနဲ့တော်လကောင်းရခိုင်ပြည်သူလူထုရဲ့တကယ်စိုးရင်ကြောင်းရစိတ်တွေကျွန်တော်တို့တကယ်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုစာနာနားလည်ပြီးဖို့လိုပါတယ်အဲ့လိုစာနာနားလည်ပြီးမှုမရှိဘဲနဲ့ကျွန်တော်တို့ကိုတစ်ဖက်တည်းအပြစ်ပုံတာမျိုးကျွန်တော်တို့ထက်ဘူခံစားသလိုကိုသိတာမျိုးဆိုရင်တော့ကျွန်တော်တို့ပြည်ထောင်စုစိတ်ဓာတ်ခန့်ချောက်နေတဲ့ဒီနိုင်ငံကြီးမှာရခိုင်တရက်ကံကံမှာလည်းမတွေ့တော့ဘူးကျွန်တော်တို့မှာနောက်ဆိုးစရာလည်းမရှိတော့ပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီကြံစည်ကိုကင်တွယ်ကြတဲ့နေရာမှာစီးလုံးညီညွတ်မှုပေါ့လေညီညွတ်ဖို့ဒါ unity ကပို့ပြီးတော့အရေးကြီးတယ်ထင်ပါတယ် unity ဆိုတာဟာရခိုင်ပြည်နယ်ကိုအုပ်ချုပ်နေတဲ့အစိုးရနဲ့ရခိုင်ပြည်သူနဲ့ရခိုင်ပြည်ကနိုင်ငံရေးပါတီနဲ့တခါရခိုင်ပြည်နယ်ကနိုင်ငံရေးအတိုင်းဝိုင်းနဲ့ပြည်ထောင်စုကနိုင်ငံရေးအတိုင်းဝိုင်းနဲ့စသဖြင့်အနာရ NLD ပါတီနဲ့ဆိုရဲအဲ့လိုတညီတညွတ်ထက်တက်မတော်နဲ့အလုံးညီညီညွတ်ညွတ်ကင်တွဲပြီးတော့အမြင်ဖလှယ်ပြီးလုံမဖြစ်မဲ့ထင်ပါတယ်အဲ့တော့အဲ့ညီညွတ်မှုကိုတော့ဘယ်လိုတိဆောက်ကြမလဲအခုလောလောဆယ်မှာပဲအစိုးရဖွဲ့ရတဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေတော်တော်များများရှိနေကြပါတယ
်ကျွန်တော်ဦးကျော်စံပြောတာကိုလက်ခံပါတယ်ကျွန်တော်တို့ကအကုန်လုံးညီညီညွတ်ညွတ်နဲ့တော့ကျွန်တော်တို့ဟာကျွန်တော်တို့အလွန်ကြုံတောင်းဆိုတာလည်းကျွန်တော်တို့မရှိပါဘူးရခိုင်နေနေနဲ့လည်းနိုင်ငံရေးရအလွန်လွန်ကြုံကြုံတောင်းဆိုပြီးတော့ရခိုင်သမ္မတနိုင်ငံထောက်မဲ့ခွဲထွက်မဲ့တောင်းတာလည်းမဟုတ်ပါဘူးကျွန်တော်တို့ပြည်ထောင်စုကြီးတစ်ခုထဲမှာကျွန်တော်ဂုံတိုက်ခါရှိတဲ့လူမျိုးတိမျိုးနဲ့ကျွန်တော်နေကျင်တာနော်ဒီနိုင်ငံကိုတကယ်နိုင်ငံရေးရထိန်းချုပ်ထားတဲ့တပ်မတော်အနေနဲ့ဆိုလကောင်အာဏာရ NLD စိုးရနေဆိုလကောင်ကျွန်တော်တို့ပေါ်မှာတကယ်နွေးနွေးထွေးနဲ့ညီရင်ကိုလို့တကယ် dialogue partner တစ်ခုလို့တကယ် democratic partner တစ်ခုလို့တည်ဆောက်မယ်ဆိုတဲ့စိတ်ဓာတ်ကိုသူတို့ရှိဖို့လိုပါတယ်အဲ့လိုမရှိဘဲနဲ့ကျွန်တော်တို့ဘာမှမသိဘဲနဲ့အဲ့ဒါလုတာမျိုးကျွန်တော်ဘေးဖယ်ပြီးတော့လုတာမျိုးเนาะကျွန်တော်တို့ထက်ပူသိတာမျိုးဆိုရင်တော့အဲ့လိုဆိုရင်ရခိုင်ပြည်ပြဿနာဘလို့ပါဖြေရှင်းလို့ရမှာမဟုတ်ကျွန်တော်တို့ကတော့ညှိနှိုင်းဖြေရှင်းဖို့လက်တွဲဖို့ခံစားရှင်းကျွန်တော်အခြေဆုံးကခံမယ်ဘာလို့ဆိုတော့ဒီနေဟာကျွန်တော်တို့ဘိုးဘေးစုစားတွေအစဉ်ဆက်နေလာတဲ့နေကျွန်တော်တို့ရဲ့သမိုင်းနေမျိုးအဲ့တော့ဒီနေမျိုးအတွက်ကျွန်တော်တို့ကာကွယ်မှာဆိုကျွန်တော်အခြေဆုံးကကာကွယ်မဲ့လူတွေပဲကျွန်တော်တို့ထက်ပူရှိတယ်ဆိုတော့ဘလို့ပါမဖြစ်နိုင်ဘူးအဲ့တော့တက်မတော်ကနိုင်ငံရေးပါတီကကျွန်တော်တို့ရောပြခိုင်ပြည်သူတို့ကညင်ညွတ်ညွတ်ပူပေါမောင်းနဲ့ကျွန်တော်တို့အကြီးအကဲမစိန်ခေါ်နေတဲ့ဒီပြဿနာကြီးကိုဘယ်လိုရှင်းမလဲဆိုတဲ့ idea ကိုကျွန်တော်တည်ဆောက်ဖို့လိုပါတယ်
ဆိုတော့နောက်တစ်ခုမေးချင်တာဥက္ကလာဆိုဒီကိစ္စဟာနိုင်ငံရေးအာရုံလွှဲခြင်းလို့လောက်တာအာဏာပိုင်တွေဘက်ကစစ်တပ်ဘက်ကလို့တချို့ကလည်းသုံးသပ်ကြပါတယ
်အာကျွန်တော်တော့မထင်ဘူးဘာလို့ဆိုဒီစလင်တွေဝင်စီးတယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့ဒီတက်မတော်အနေနဲ့လည်းအများကြီးကိုသိခါအများကြီးထိခိုက်ပါတယ်အဲ့တော့ဒီလောက်ဂုံတိတ်ကစတီးပြီးတော့လုံမယ်လို့လည်းမထင်ဘူးเนาะနောက်တစ်ခုကအဲ့ဒီလုတဲ့လူတွေကတကယ် synchronize ဆိုရယ်နေရာသုံးနေရာတွေမှာလုတဲ့တက်မတော်ကကရှင်ဘက်ကိုထိုးစစ်တွေဝင်နေအချိန်ကျွန်တော်ချမ်းပြည်ဘက်မှာစီရဲအရှုံရှင်းနေဖြစ်နေအချိန်မှာအဖွင့်ကောင်းယူပြီးတော့လုတော့တဲ့လူတွေမြင်နေနောက်တစ်ခုကသူတော့လုတဲ့အချိန်မှာမချေမနှောက်မှာပဲ Coffee Island Commission ကအသက်ဝင်ပြီးလုတော့မယ်အဲ့ Coffee Island Commission ကလည်း very controversial ဒီပြည်သူလွတ်တော်နဲ့ပြည်သူလွတ်တော်ကြားထဲမှာဘယ်လိုဆုံးဖြတ်မလဲမသိတဲ့အချိန်မှာသူတို့စီရရလက်ဥမှုယူပြီးတော့သူတို့အလံကိုလွှင့်တာလိုပဲမြင်ပါတယ
်ဦးကျော်စံသာတင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြကြရတာပါရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့ ဒါပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
အခုတခါမှာတော့ပတ်စင်အားစားကနာကိုနားဆင်ကြမှာပါ။ကုရဲ့နိုင်တင်ဆက်ထားပါရှင်။
2018ကမ္ဘာဖလားဘွဲရဲ့ဥရောပဆုံးချင်းစစ်ပွဲတွေကိုအခုရက်ပိုင်းနေ့တွင်မှကစားခဲ့ကြပါတယ်။အောက်တိုဘာ6ရက်နေ့ကနေ17ရက်နေ့ထိကစားခဲ့ကြတာမှာနီးပြတဲ့ခန့်ထားတဲ့ဘောလုံးဘိုးကြီးအင်္ဂလန်ကတော့အခုတစ်ပတ်မှာမော်တာအသင်းနဲ့ဝမ်ဘလီကွင်းမှာကစားခဲ့ကြပြီးအင်္ဂလန်က2ဂိုးခွင့်မရှိနဲ့နိုင်ပါတယ်။အင်္ဂလန်အတွက်ဂိုးတွေကိုတော့ Sturridge နဲ့ Delhi Ali တို့ကသွင်းခဲ့တာပါ။အင်္ဂလန်ပရိသတ်တွေကတော့အင်ကွင်းမှာမော်တာကို2ဂိုးတည်းနဲ့နိုင်လို့မကြေမနက်ဖြစ်ခဲ့ကြပြီးတော့အသင်းကောင်းဆောင်ဝိန်းရူနီကိုလည်းအကြီးအကျယ်အော်ဟစ်လောင်းပြောင်ခဲ့ကြပါတယ်။အင်္ဂလန်ရဲ့ယာယီနီးပြ Gareth Southgate ကတော့ရူနီကိုလောင်းပြောင်ခဲ့ကြတဲ့ပုံမှာနားမလည်နိုင်ဘူးလို့ပြောလိုက်ပါတယ်
။ Yeah, I don't understand it.
ဟုတ်တယ်ဒါကိုကျွန်တော်နားမလည်ပါဘူး။ဒါပေမဲ့အချိန်တွေကအဲ့လိုမျိုးဖြစ်နေပုံရပြီးတော့ဒီအချိန်တွေကသူ့ကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုကျွန်တော်အနေနဲ့စဉ်းစားလို့ကိုမရပါဘူး
။အင်္ဂလန်သင်းရဲ့ယာယီနီးပြအသစ်ဖြစ်လာတဲ့ Gareth Southgate ကသူ့ရဲ့လက်ထက်မှာအင်္ဂလန်သင်းကိုလည်းရရတင်းတင်းကစားကြဖို့ပြောလိုက်ပါတယ
်။ I want to see an England team that are brave in possession of the ball.
ဘောလုံးကိုရရကန်ကစားရတဲ့အင်္ဂလန်အသင်းမျိုးကျွန်တော်မြင်ချင်တယ်။ပြီးတော့ခွင့်ရေးကိုကောင်းအောင်အသုံးချတတ်ဖို့ပြင်ဆင်ထားမှာဖြစ်ပြီးတယောက်ချင်းတွေ့တဲ့ခါမှာလည်းစွန့်စည်းနဲ့မဟုတ်ဘဲနဲ့ရဲစွန့်ကစားဖို့အတွက်ပြင်ဆင်သွားဖို့လိုပါတယ်။ဒါမျိုးကအမြဲတမ်းတော့အဆင်ပြေချင်မှပြီးတာပါ။
ကျန်တဲ့ပွဲစဉ်တွေကအသင်းကြီးတချို့ကစားခဲ့တဲ့ပွဲတွေမှာတော့အီတလီနဲ့စပိန်တို့တကိုးစီတေးကြပါတယ်အဲ့ဒီပွဲမှာအီတလီဂိုးသမားဘူဖွန်ရဲ့အမားကနေစပိန်အသင်းကဗီတိုလိုအဖွင့်ကိုတင်သွားပြီးတော့သူ့ရဲ့မပြတ်သားတဲ့ဆုံးဖြတ်ချက်ကြောင့်ဂိုးပေးလိုက်ရတာလို့ဘူဖွန်ကပြောလိုက်ပါတယ်ဟမ်ဘတ်မှာကစားတဲ့ဂျာမနီနဲ့ချက်နဲ့ပွဲမှာတော့မူလာက2ဂိုးခရုစ်ကတကိုးသွင်းပြီးတော့ဂျာမနီအသင်းက3ဂိုးကိုမရှိနဲ့နိုင်သွားပါတယ်ဒါပြင်ပြင်သစ်ကဘူလ်ဂေးရီးယားကို4ဂိုးတကိုးနယ်သာလန်ကဘယ်လာရုစ်ကို4ဂိုးတကိုးဘယ်လ်ဂျီယမ်ကဘော့စနီးယားကို4ဂိုးကိုမရှိပေါ်တူဂီနဲ့အန်ဒိုရာပွဲမှာတော့ပေါ်တူဂီက6ဂိုးမရှိနဲ့နိုင်ပြီးတော့အဲ့ဒီပွဲမှာရိုနယ်ဒိုက4ဂိုးသွင်းခဲ့တာဖြစ်ပါတယ်။တင်းနစ်ပြိုင်ပွဲတွေမှာတော့ရုရှားတင်းနစ်အလမယ်မာရီယိုရှာရာပိုဗာကိုတားမြစ်ဆေး3ဆွဲတဲ့အမှုနဲ့တင်းနစ်ကစားကွယ်နှစ်နှစ်ပိတ်ထားတာကိုပြစ်ဒဏ်လျှော့ချပေးလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံလောဆမ်းမြို့က CS လို့ခေါ်တဲ့အားကစားဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းတဲ့အနုညာတခုံသမားကြီးယုံကရှာရာပိုဗာကိုနှစ်နှစ်ပိတ်ပင်ထားတာကနေတစ်နှစ်နဲ့3လအထိလျှော့ချပေးလိုက်တယ်လို့CAS ရဲ့အတွေ့အမှုချုပ် Matthew Reap ကပြောပါတယ
် In the procedure between Maria Sharapova and the
Maria နဲ့နိုင်ငံကတင်းနစ်အဖွဲ့ချုပ်တို့ရဲ့အမှုနဲ့ပတ်သက်ပြီးတော့ Maria ကို Tennis ကစားကွင်းနှစ်နှစ်ပိတ်ပင်ထားတာကို15လအထိလျှော့ဖို့ CAS ကဆုံးဖြတ်လိုက်ပါတယ်2016 January 26ရက်နေ့ကစတာဖြစ်တာမို့2019 April 25ရက်နေ့မှာပြည်တံကအဆုံးသတ်မှာပါ
။ Tennis ကစားကွင်းပိတ်ထားတဲ့ပြည်တံကိုရှော့ချလိုက်တဲ့အတွက် Sharapova ကလည်းအမြန်ဆုံး Tennis ပြန်ကစားခြင်းပြီးလို့ကြေညာချက်ထုတ်ပြီးတော့ပြောထားပါတယ်။ Tennis ကစားရတာကိုသူချစ်မြတ်လို့ပြီးတော့သူပြန်ပြီးတော့ကစားခြင်းနေကြောင်း Tennis ပြန်ကစားရမယ့်ရက်ကိုရောက်ဖို့အတွက်လည်းရည်တွက်နေတယ်လို့သူရဲ့ Facebook စာမျက်နှာကနေပြောလိုက်ပါတယ်။နိုင်ငံက Tennis အဖွဲ့ချုပ်ကအခုနှစ်စောပိုင်းမှာနှစ်နှစ်ပယ်လိုက်တာကိုတော့သူမကဝေဖန်လိုက်ပြီးတော့idea ပြကြားနာမှုဟာမျှတမှုမရှိကြောင်းဒါပေမဲ့ CS ရဲ့ကြားနာမှုကတော့မျှတတယ်လို့ယုံကြည်ကြောင်းရုပ်သံသတင်းတင်ဆက်သူ Charlie Rose နဲ့တွေ့ဆုံမိန့်မြန်းခံမှာသူကပြောထားပါတယ် CAS က Sharapova ကိုအခုလိုပြစ်ဒဏ်ချော့ချပေးလိုက်တဲ့အပေါ်မှာလဲကြိုးဆိုတယ်ဆိုပြီးတော့ Russia Tennis အဖွဲ့ချုပ်ဥက္ကဋ္ဌကလည်းပြောလိုက်ပါတယ်ဗျာအောက်သားပြိုင်ပွဲတွေကိုအယိုးသားဆုံးရှင်ပြိုင်ကြဖို့နဲ့စီးပွားရေးလုပ်ငန်းကြော်ညာတွေရဲ့အသုံးချတာတွေကြိုးကန်ချက်လက်တာတွေကိုမခံရအောင်ကာကွယ်ကြဖို့ပေါ်ရမင်းကြီးဖရန်စစ်ကလည်းပြောလိုက်ပါတယ်ဗာတီကန်နန်းတော်မှာကျင်းပတဲ့ပထမဆုံးအကြိမ်ကမ္ဘာလုံးဆိုင်ရာအားကစားနဲ့ဘာသာရေးဝါဒညီလာခံမှာပေါ်ရမင်းကြီးကပြောလိုက်ကြပါ
Desidero segnalare anche un compito e una sfida per voi
စေကောင်မှုကတော့အားကစားပြိုင်ပွဲရဲ့ယူသားမှုတွေကိုဆက်ပြီးတော့ထိန်းထားကြဖို့ပြီးတော့သုံးချတာတွေစီးပွားရေးလုပ်ငန်းတွေရဲ့အလွဲသုံးစားလုပ်တာတွေကနေအကာအကွယ်ပေးဖို့ပါတကယ်လို့လူတွေကအားကစားပွဲရလဒ်တွေအပေါ်မှာအမှန်တကယ်ယုံကြည်လို့မရဘူးဆိုရင်အောက်စားပွဲတွေအတွက်ရောလူတွေအားလုံးအတွက်ဝမ်းနည်းစရာဖြစ်ပါလိမ့်မယ်
ဒီခဏကတော့ဗတ်တီကန်ရဲ့ယဉ်ကျေးမှုကောင်စီကုလသမဂ္ဂနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တို့ကူးတွဲကျင်းပခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်တို့လည်းဒီခဏကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
9:19 ဆက်သွားတယ်ပတ်စင်အားစားကနာကိုနားဆင်ခဲ့ကြရတာပါအခုတခါမှာတော့ဒီတပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမှုရှိလဲဆိုတာကိုကြည့်အောင်ပါရှင
်1988ခုနှစ်ဒီမိုကရေစီရေတော်ဘုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးပြည်ရင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါ။တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်။
တော်တာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါတယ်ရှင်။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကနေဗုဒ္ဓဟူးနေ့ညပိုင်းစီစဉ်လေးမကြာခင်မှာပြီးဆုံးတော့ပါမှာအခုချိန်ဒီမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ကင်ပြူတွေကကြီးညာပေးပါမယ်ရှင်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ရန်အပါအဝင်ပါတီအတွင်းမှာပြောညံ့ပြီးထိရရအလုံးမလုံးနိုင်တဲ့သူတွေရဲ့ထောက်ခံမှုမရတာဟာသူ့အတွက်ပိုတော့ကောင်းနိုင်သေးတယ်လို့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်။ Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေကသူ့အပေါ်အစွန်းမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံခြင်းကြဘူးလို့အင်္ဂါနေ့ကဒီ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာထရမ့်ကပြောဆိုသွားပါတယ်။ဒီတော့တွင်မှာပဲဒီဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးကဲ John Podesta ကသူ့ရဲ့ email တွေခိုးယူထိုးပေါက်ခံရတဲ့ကိစ္စမှာရုရှားနိုင်ငံပါဝင်ပတ်သက်နိုင်ခြေရှိတာကိုပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကစစ်ဆေးနေပြီလို့ပြောပါရယ် Podesta ရဲ့ကိုယ်ပိုင် email တွေထောင်ထဲချီအဖောက်ခံခဲ့ရပြီးတဲ့နောက် WikiLeaks website ကဒီ email တွေကိုတောက်ကြနေမှာစပြီးတော့ဖွင့်ချခဲ့တာပါရှင်ဒီ Republican သမ္မတလောင်း Donald Trump ဒါ American သမ္မတဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာ agency အကြီးအကဲကလည်းပြောဆိုလိုက်ပါတယ်။ဒုက္ခရင်ဆိုင်နေရတဲ့သူတွေနဲ့တခါနိုင်ငံတကာကတားမြင်ထားတဲ့အကြမ်းဖက်နှိပ်စက်ညှဉ်းပန်းမှုနည်းလမ်းတွေကိုအသုံးပြုမယ်လို့ဆိုပြီးတော့ Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာ agency အကြီးအကဲ Zahi Rai El Hussein ကထောက်ပြဝေဖန်သွားတာဖြစ်ပါတယ်ရှင်။စီးရီးယားရင်းနဲ့ပတ်သက်လို့အမေရိကန်နဲ့ဒီတခြားဒေသတွေကဩဇာရှိတဲ့နိုင်ငံတွေနဲ့စနေနေ့ကျရင်ဆွစ်ဇာလန်နိုင်ငံလူစိမ်းမျိုးမှာဆွေးနွေးပွဲလုပ်သွားမယ်အကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။စီးရီးယားပြည်ပကကိုဖြည့်ရှင်းနိုင်မယ့်အခြေအနေတွေဖန်တီးနိုင်အောင်ကြိုးပမ်းမဲ့ဒီအစည်းအဝေးကိုကျင်းပဖို့ရုရှားနိုင်ငံသားရဲဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီတို့ကသဘောတူထားတဲ့အကြောင်းရုရှားနိုင်ငံသားရဲဌာနကကြေညာချက်ထုတ်ပြန်လိုက်ကြပါ။ဒီဆွေးနွေးပွဲမှာတော့ဒီဒေသတွေနိုင်ငံတွေဖြစ်တဲ့တူရကီ၊ကာတာ၊ဆော်ရီအာရေဗီယာနဲ့အီရန်နိုင်ငံကနိုင်ငံသားရဲဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါရဲ့ရှင်။ဒီတော့တွင်မှာပဲဒီစီးပြားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရဲဆိုင်မှုပုံရံမကြီးဖရန်စစ်ကလည်းတောင်းဆိုထားပါရယ်။ IS အစွန်းရောက်တွေထိန်းချုပ်ထားတဲ့ဒီအီရတ်နိုင်ငံမိုဆူးမြို့ပြန်လည်သိမ်းသပ်ရေးစစ်ဆင်ရေးမှာတူရကီတပ်ဖွဲ့တွေကိုခြံထားလို့ရမှာမဟုတ်ဘူးလို့တူရကီသမ္မတရီဂျက်ပ်တေယီအာဒိုဝန်ကဒီအီရတ်ဝန်ကြီးချုပ်ကိုမနေ့ကသတိပေးပြောဆိုလိုက်ပါရယ်။အီရတ်နိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့ဝင်တစ်ထောင်ကျော်တပ်ဆွဲထားပြီးလည်းဖြစ်ပါရယ်ရှင်။တက်တော် 88 နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ကြီးဘူမိဘောအဗ်ဒူရာဒတ်ချဲကျမကြီးဟာဆွင့်ရတဲ့အခြေအနေမှာရှိနေတယ်လို့ထိုင်းတော်ဝင်နန်းတော်ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကဒီနောက်ဆုံးသွေးစစ်ချက်ထဲမှာဘီယင်ကြီးရဲ့အသည်းဟာပုံမှန်အလုပ်လုပ်နိုင်တဲ့အခြေအနေမှာမရှိတော့သလိုသွေးထဲမှာယူရီအက်ဆစ်တွေများနေပြီးတော့သွေးပေါင်ကျပြီးအသက်ရှူထောက်ကူဆက်နေနေရတယ်လို့ထိုင်းနန်းတော်ကပြောဆိုထားပါတယ်ရှင်။သ
တရင်ချင်းချုပ်ကိုမခင်ပြူထွေးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲတူမစ်စကီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VO American တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.